Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်ပြည်ဝအမေရိကန်တန်ကနေ2022ခုနှစ်ဧပြီလ23ရက်နေ့စနေနေ့ပိုင်းပြည်ဝမြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32နဲ့58တို့အပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်းလင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာပေါ့။ VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်နှာစင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကတောင်းဝင်ယူတင်ဆက်ပေးမှာပါရှင်။ဒီကနေ့ညနှာစင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ရုရှားတပ်တွေဝိုင်းထားတဲ့မာရီယိုပူမျိုးတွေကနေအရက်သားတွေကဲထုတ်ရေးကြိုးပမ်းနေတာ၊ယူကရိန်းကိုရုရှားကျူးကျော်စစ်အဖြစ်ဝေဖန်သူတွေဖမ်းဆီးတရားစွဲခံရတာ၊ပြည်သူ့တမရရွေးကောက်ပွဲနောက်ဆုံးကြော်အဖြစ်တနင်္ဂနွေနေ့မှာမဲပေးကြရမှာဒီလိုထိတ်တန့်ရောက်သတင်းတွေနှာစင်အပြီးဒီကနေ့ညနှာစင်ရမယ့်အထဲမှာတော့သခိုင်းတိုင်းဘက်ကဒေသခံတွေရဲ့အခက်အခဲအကျတဲတွေနဲ့ပတ်သက်ပြီး
အိမ်မောင်140နှုံနဲ့မိရှုဖြက်စီခံရရတယ်။ဒီနေ့တိုင်းရှင်အားတော်လန်စိတ်သက်ကိုချိုးနေမှုကြိုးစားတာပေါ့နော်။ဒိုင်းတိုင်းကတော်လန်မှုအားကောင်းဆုံးဖြစ်တော့သူကနမူနာအနေနဲ့တော်တော်လေးကိုပြင်းထန်ထန်ကင်တွယ်နေတာမြင်ရတယ်ပေါ့
။ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကလှုပ်ဆော်စည်းရုံးရေးမှုပြောသွားတာပါ။ဒီတောင်ပြည်စုံကိုစနစ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်းအစီအစဉ်မှာနှာစင်ရပါမယ်။တခါလူလူစီလုံးဖို့ဒေါအောင်ဆန်းစုကြည်မှာကြတာအပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းစူးစီးမှုတွေ၊နောက်ပြီးအိန္ဒိယမှာကိုဗစ်ကူးစက်မှုပြန်မြင့်တက်တာ၊ဒီလိုတပတ်အတွင်းနိုင်ငံတကာသတင်းတွေနဲ့စနစ်ညတိုင်းတင်ဆက်ပေးနေတာဒီမိုကရေစီလူ့ခွင့်ရင်နဲ့ခေတ်ပြိုင်ကဘာအစီအစဉ်တွေကိုလည်းနှာစင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးမှာပါရှင်။
ယူကရိန်းနိုင်ငံမှာရုရှားတပ်တွေဝိုင်းထားတဲ့မာရီယိုပိုမြို့ရဲကနေအရက်သားတွေကိုဒီကနေ့ကယ်ထုတ်ဖို့လုပ်နေပါတယ်။အမျိုးသမီးတွေ၊ကလေးငယ်တွေနဲ့တက်ကြီးရွယ်တွေကိုမြို့ရဲကနေကယ်ထုတ်ဖို့ကြိုးစားမယ်လို့ယူကရိန်းလူ့ဒုတိယဝန်ကြီးချုပ်အိုင်ရီနာဗရက်ချူက Telegram လူမှုကွန်ရက်မီဒီယာမှာရေးပါတယ်။အစောပိုင်းကကြိုးစားခဲ့တဲ့ကယ်ဆယ်ရေးအစီအစဉ်တွေကိုရုရှားစစ်တပ်ကနှောက်ယှက်ဟန်ထားခဲ့တာကြောင့်မအောင်မြင်ဖြစ်ခဲ့ရတာပါ။အများပြည်သူအတွက်လူသားစာနာမှုလမ်းကြောင်းတွေဒီကနေ့ပွင့်နိုင်ခြင်းမရှိသေးဘူးလို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။မာရီပိုမြို့ထဲမှာရတားတသိန်းအထိရှိနေနိုင်သေးတယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။ဒီတော့တွင်မှာပဲပြင်သစ်နဲ့ဂျာမနီနိုင်ငံတွေဟာရုရှားနိုင်ငံကိုဒေါ်လာတန်300နီးပါးတန်ကြီးရှိတဲ့စစ်ဘက်သုံးပစ္စည်းကရိယာတွေရောင်းချခဲ့ပြီးအဲဒါတွေကိုအခုယူကရိန်းစစ်ပွဲမှာအသုံးပြုနေပွဲရှိတယ်လို့ဥရောပကော်မရှင်ရဲ့အချက်လက်တွေကိုကိုးကားပြီးဒီဒိန်ထုတ် The Telegraph သတင်းစာအထူးတည်တံ့သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။ယူကရိန်းပိုင်နဲ့ခရီးမီးယားဒေသကို2014ခုနှစ်မှာရုရှားကတူပိုင်အဖြစ်ရယူခဲ့ပြီးတဲ့နောက်ဥရောပသမဂ္ဂ EU ကလက်နက်ခရမ်းရောင်းချမှုပိတ်ပင်ထားတဲ့ကြားမှာပဲအဲ့ဒီစစ်ပစ္စည်းကိရိယာတွေကိုရောင်းခဲ့တာလို့သတင်းစာကရေးပါတယ်။ဂျာမနီနိုင်ငံကတော့သူတို့ရောင်းခဲ့တဲ့ပစ္စည်းကိရိယာတွေဟာစစ်ဘက်ရောအရက်ဘက်မှာပါအသုံးပြုနိုင်ပြီးစစ်ဘက်အတွက်မဟုတ်ဘဲအရက်ဘက်အတွက်လိုအပ်တယ်လို့ရုရှားကပြောခဲ့တဲ့အကြောင်းခုခံချေပါပါတယ်။ရုရှားကရောင်းခဲ့တာတွေထဲမှာဘုံတွေ၊ဒုံရင်တွေ၊ဒုံးကြီးတွေနဲ့တနတ်တွေပါတယ်လို့သတင်းစာမှာရေးထားပါတယ်။ရုရှားနိုင်ငံရဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ပတ်သက်ပြီးတည်င်းမှဖြန့်ချီရဲဆိုတဲ့ဆွဆွဲချက်နဲ့ထင်ရှားတဲ့ရုရှားအတိုက်ခံတူကိုအာဏာပိုင်တွေကတောက်ကြောင်နေမှာဖမ်းဆီးခဲ့ပြီးအမှုဖွင့်ပြီးတော့ယမန်ယူချုပ်ထားလိုက်တယ်လို့ AP သတင်းတပုတ်မှာရေးထားပါတယ်။ဗလာဒီမီယာကာရာမူဇာဂျူနီယာကိုဇွန်လ12ရက်နေ့ထိချုပ်ထားဖို့မော်စကိုမြို့တရားရုံးတစ်ခုကညွှန်ကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်အောက်လွတ်တော်မှာမတ်လ15ရက်နေ့ကပြောခဲ့တဲ့မိန့်ခွန်းနဲ့ကာရာမူဇာကယူကရိန်းစစ်ဘက်ကိုပြစ်တင်ရှုတ်ချခဲ့တဲ့ပေါ်တရင်မှဖြန့်ချီရဲဆိုတဲ့စွဲချက်နဲ့ဖမ်းဆီးတရားစွဲဆိုထားတာလို့ရှင်းနေဖြစ်သူဗာဒင်ပရိုကိုရော့ဖ်ကသတင်းတော့တွေကိုပြောပါရယ်ကာရမူဇာကတော့စွဲချက်တွေကိုပယ်ချထားပါရယ်ရုရှားခြေဆိုင်တီးခြားလွတ်လပ်တဲ့ထိပ်တန်းသတင်းဌာနဖြစ်တဲ့မီဒူဇာအွန်လိုင်းသတင်းဌာနရဲ့ထုတ်ဝေသူဟောင်းဖြစ်ပြီးရုရှားစစ်ရောက်ဘူဘန်ပြောဆိုလေးရှိတဲ့အီလီယာခရော့ဆီချစ်ကိုလည်းအလားတူစွဲချက်တွေနဲ့တရားစွဲထားတယ်လို့ရုရှားသတင်းမီဒီယာတွေကဖော်ပြကြပါရယ်ယူကရိန်းကိုရုရှားကြီးကျော်တိုက်ခိုက်တဲ့အပေါ်ပြည်တွင်ဝေဖန်သူတွေကိုရုရှားအနာပိုင်တွေကအပြင်းထန်နှိမ်နင်းနေတာမှာအစိုးရကအပြင်းထန်ဝေဖန်လေးရှိတဲ့ထင်ရှားသူမျိုးလည်းပါလာတာပါ။ဖေဖော်ဝါရီလနောက်ပိုင်းမှာယူကရိန်းကိုရုရှားတပ်တွေကျူးကျော်ဝင်ရောက်ခဲ့ပြီးသိမ်းမြင်ကြခင်မှာပဲရုရှားစစ်ဘက်နဲ့ပတ်သက်ပြီးတရင်မှဖြန့်ချီတယ်လို့ဆိုတော့ကိုရာဇမှုမြောက်တဲ့လူရဖြစ်ဥပဒေပြဋ္ဌာန်းခဲ့ပါတယ်။ဒီဥပဒေရပြစ်မှုကျူးလွန်ကြောင်းတရားဝန်ကဆုံးဖြတ်ရင်ထောင်ဒဏ်15နှစ်ထိချမှတ်ခံရနိုင်ပါတယ်။အခုချိန်ထိဆိုရင်ကျူကျော်စင်းနဲ့ပတ်သက်လို့ဒီဥပဒေရတရားစွဲခဲ့တဲ့အမှုပေါင်း32မှုရှိပြီလို့လူ့ခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။ပြည်နှစ်သမရရွေးကောက်ပွဲနောက်ဆုံးအကြော်ဖြစ်တင်းတွေနေ့မှာပြည်သစ်မဲဆန္ဒရှင်တွေမဲပေးကြမှာဖြစ်ပါတယ်။လ ူလူစစ်တမ်းတွေအရလက်ရှိသမ္မတအီမန်နူအယ်မာခရွန်နဲ့လက်ရဆုံး National Rally Party ကသမ္မတကိုယ်စားလှယ်လောင်းမရွန်လူပန်းတို့အပေါ်ထောက်ခံမှုအကျိုးစားကတိတ်ကြီးမကွာလာပါဘူး။ယူကရိန်းကိုရုရှားကြီးကြော်တိုက်ခိုက်နေခြင်းလို့တဲ့ဒီရုပ်ောက်ပွဲမှာလွတ်ပန်းအနိုင်ရမယ်ဆိုရင်ဥရောပတိုက်လုံခြုံရေးပေါ်ကြီးမားတဲ့တက်ရောက်မှုတွေရှိလာနိုင်ပါတယ်။ဘူလူးလေးကလုပ်ခဲ့တဲ့စကားစစ်ထိုးပွဲတွင်သမ္မတအီမန်နူအယ်မာခရွန်ကမရွန်လွတ်ပန်းရဲ့လျှာစွန်ပါတီနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အကြားအချိတ်ဆက်ရှိခဲ့တာတွေကိုအထူးထောက်ပြပြောဆိုခဲ့ပါတယ်။မရွန်လွတ်ပန်းရဲ့ National Rally Party ဟာရုရှားစစ်ရုံးနဲ့ဆက်စပ်ရှိတဲ့ First Czech Russian Bank ကနေချေးငွေဒေါ်လာ 9.95 သန်းအပါဝင်ရုရှားနိုင်ငံကနေချေးငွေအများပြားကို2014ခုနှစ်ကယူခဲ့ဥပါရယ်လူပန်းကတော့ပြင်သစ်ဘဏ်တွေကသူ့ကိုငွေမချေတဲ့အတွက်ရုရှားနိုင်ငံကချေးယူခဲ့ရတာလို့ခြေပပါရယ်ရုရှားနဲ့ပတ်သက်ပြီးလူပန်းရဲ့သဘောထားဟာအနောက်နိုင်ငံတွေကခေါင်းဆောင်အတော်များများနဲ့တိတိတသာကွဲကြပါရယ်ယူကရိန်းကိုကြီးကြော်တိုက်ခိုက်တဲ့ပေါ်လူပန်းကပြစ်တင်ရှုတ်ချပေမဲ့သမ္မတပူတင်ကိုယ်တိုင်ကတော့ဝေဖန်ပြောဆိုတာမရှိပါဘူးလွတ်ပန်းနိုင်ရရင်ရုရှားကိုပူးပေါင်းဆန့်ကျင်တဲ့နောက်နိုင်ငံတွေရဲ့ညှဉ်းပန်းမှုစူးစူးရွာအားနည်းသွားလိမ့်မယ်လို့လေလာသူတချို့ကခန့်မှန်းထားပါတယ်။စစ်တပ်ကအနာသိယူခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနေ့ကနေဒီနေ့ဧပြီလ22ရက်နေ့ထိဆိုရင်မြန်မာနိုင်ငံတဝန်းစစ်ကောင်စီလက်ထက်ကြောင်းအကြောင်းမူနဲ့တည်ဆုံသူအစီအတွဲ1982ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ဒီအခြေအတွက်ဟာလုံခြံချက်ကားထားတဲ့အခြေအတွက်ဖြစ်တယ်ဆိုပြီးပယ်ချထားပါတယ်။ဒါပေမဲ့စစ်တပ်နဲ့ရဲကဖမ်းသွားပြီးတဲ့နောက်တည်ဆုံသွားတဲ့သတင်းတွေထွက်နေစေဖြစ်ပြီးအဲဒါတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လို့မရှိပါဘူး။ဒါပေမဲ့လည်းစစ်တပ်သတင်းဘေးလို့ဆွဆွဲခံရသူတွေ၊ပြည်ခိုင်ပြိုးပါတီဝင်တွေစသည်အားဖြင့်တပ်ဖြတ်ခံရတာတွေရှိရင်တော့သတင်းထုတ်ပြန်လို့ရှိပါတယ်။စစ်အာဏာသိမ်းမှုကိုစန့်ကျင်ကောက်ွက်တဲ့လူရှောင်းမှုတည်တည်နဲ့ဆက်ဆက်ပြီးဖမ်းဆီးခံရရသူ၊စွဲချက်တင်ခံရရသူ၊ဒါမှမဟုတ်ပြစ်ဒဏ်ချမှတ်ခံရရသူပေါင်းက1190ဦးရှိပြီလို့လည်း ABB ထုတ်ပြန်ချက်မှာပါပါတယ်။ဆရာနာသိမှုစန့်ကျင်ကောက်ွက်တဲ့ငိမ့်ချမ်းတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကကားနဲ့ဝင်တိုက်ပြီးဖြိုခွဲဖမ်းဆီးတာအပါအဝင်အကြမ်းဖက်နှိမ်နင်းတာတွေဆက်လုပ်နေတဲ့ကြားမှာပဲရန်ကုန်နဲ့တခြားဒေသတချို့မှာဆန္ဒပြပွဲတွေကြိုကြားဆိုသလိုဆက်ရှိနေသေးပါပဲ။ဒါအပြင်စစ်ကောင်စီကိုလက်နက်ကန်ခုခံတွန်းလှန်တာတွေမိုင်းနဲ့ခွဲဘုံနဲ့ပစ်စတဲ့နိုင်ငံတွေနဲ့တိုက်ခိုက်တာတွေလည်းနေ့စဉ်လိုဆက်ရှိနေပါတယ်။ဒုတိယတော့စကိုင်းတိုင်းမကွေးတိုင်းကြားပြည်နယ်ချင်းပြည်နယ်ကချင်ပြည်နယ်ကရင်ပြည်နယ်စတဲ့ဒေသတွေမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေး PDF အဖွဲ့တွေဒိုင်းရင်သားလက်နက်ကိုင်အဖွဲ့တွေကြားတိုက်ခိုက်တာတွေနေ့စဉ်လို့ရှိနေပါတယ်ခင်ဗျာ
ဒီ American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းတိုမီတာ19 kHz 5953ညတိုင်းတိုမီတာ25 kHz 7183ညတိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့စနေညထိတ်တဲရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်တရုတ်နိုင်ငံစီးပွားချက်ချာရှန်ဟိုင်းမြို့ကြီးမှာကိုဗစ်ကြောင့်သေဆုံးသူသစ်12ဦးထပ်တိုးလာချိန်မှာဆေးစစ်မှုတွေနဲ့အကျယ်ပြန့်လုံနေပါတယ်။ကိုဗစ် -19 ကြောင့်တနေ့ကျသားတွေကသေဆုံးသူ12ဦးရှိခဲ့တာကနေမနေ့ကတော့အခုလိုဆက်တက်လာချိန်မှာလူဦးရေ26သန်းရှိတဲ့ဒီရှန်ဟိုင်းမြို့ကြီးမှာနေထိုင်သူတွေကိုကိုဗစ် -19 ဆေးစစ်ပေးနေပါတယ်။မြို့နယ်တွေကတော့ဒီလော့ကဒေါင်းကိုညှင်းငွေနေကြပြီလို့ပြောနေပါတယ်။ရှန်ဟိုင်းမြို့ကိုပြီးခဲ့တဲ့လကုန်ကစပြီးလော့ကဒေါင်းပိတ်ဆို့မှုဆက်ချထားတာကြောင့်လမ်းမပေါ်လူသူကင်းရှင်းနေပြီး PPE ကိုဗစ်ဝတ်စုံနဲ့သူအနေငယ်ပဲမော်တော်ဆိုင်ကယ်တွေနဲ့ထောက်ပံ့ပစ္စည်းတွေပါပုံရတဲ့ဘုံးတွေကိုတည်ဆောင်သွားလာနေတယ်လို့ Rider သတင်းဌာနကဆိုပါတယ် BA2 Omicron မျိုးစိတ်ကွဲသစ်တွေ့ပြီးကူးစက်မှုတွေပြန်များလာတဲ့ရှန်ဟိုင်းမှာမနေ့တုန်းကပဲလက္ခဏာမပြတဲ့ကိုဗစ်ပိုးသစ်တွေ့သူ2000ကျော်ရှိပြီးတနေ့ကြသာရင်းနေ့တုန်းက15000ကျော်တွေ့ခဲ့တာထက်ပိုးတွေ့သူတွေပြန်တက်လာခဲ့ပါတယ်ကိုဗစ်လက္ခဏာပြတဲ့ပိုးတွေ့သူတွေကလည်းတနေ့ကျသားတွေတုန်းက1900ကျော်ရှိခဲ့ရကနေမနေ့တောက်ချာနေမှာ2900ကျော်ကိုခုန်တက်လာခဲ့ကြောင်းတရားဝင်စည်းရင်းတွေမှာဖော်ပြထားပါတယ်ခင်ဗျ။အနောက်နိုင်ငံအင်တာနက်ကုမ္ပဏီကြီးတွေရဲ့ NDA ရှိတဲ့ဖော်ပြချက်တွေပေါ်ဥရောပသမဂ္ဂ EU ကသမိုင်းဝင်စည်းကမ်းချမှတ်လိုက်ပါပြီ။ EU နိုင်ငံတွေအနေနဲ့ DSA လို့တူကောက်ခေါ်တဲ့ Digital ဝန်ဆောင်မှုဥပဒေတစ်ခုဒီနေ့ပြဋ္ဌာန်းလိုက်ပြီးFacebook နာမည်ပြောင်း Meta နဲ့ Google ပါဝင်ဒီကုမ္ပဏီကြီးတွေရဲ့အမုန်းစကားနဲ့လိမ်ပိုင်းမတရားပုံရိပ်တွေပါဝင်တားမြစ်ထားတာတွေဖော်ပြတာကိုအရေးယူတော့မှာပါဒီဥပဒေကို2020ခုနှစ်ထက်ကစလုံမန်းခဲ့တာဖြစ်ပြီး အခုမှဥရောပသမဂ္ဂအုပ်ချုပ်ရေးဘက်ကအရာရှိတွေနဲ့လွှတ်တော်ဘက်ကအမတ်တွေအားလုံးရဲ့သဘောတူချက်ဘရက်ဆယ်ဆန္ဒချုပ်မှာနောက်ဆုံးသမိုင်းဝင်ရလိုက်တာပါဒီဥပဒေသေးရတာမြင့်ထားတာတွေကိုအင်တာနက်ဝက်ဘ်ဆိုက်ကနေမဖယ်ရှားပေးတဲ့ကုမ္ပဏီတွေကိုတော့ဒေါ်လာဘီလီယံတွေချီတန်ငွေရိုက်တော်မှာမို့အရင်ဘသူမှဂရုမစိုက်တဲ့ဒီအွန်လိုင်းအင်အားကြီးတွေကိုထိနိုင်တော့မယ်လို့ EU Internet စျေးကွက်ဆိုင်ရာမင်းကြီး Thierry Breton ကဆိုပါတယ်အခုလိုချိုးဖောက်တဲ့ကုမ္ပဏီတွေအနေနဲ့နှစ်စဉ်ဝင်ငွေရဲ့600ခန်းလုံးအထိတန်ငွေချခံရဖို့သတ်မှတ်ပေးထားတဲ့ဒီဥပဒေဟာတကယ်သမိုင်းဝင်ဖြစ်ရပါလို့လဲ EU ကြီးကအာဆီလာဖွန်ဒါလီယွန်ကတွစ်တာကနေပြောလိုက်ပါတယ်ခင်ဗျကိုလံဘီယာနိုင်ငံမှာတော့ပြည်တွင်းစစ်တဲကွန်မြူနစ်ပါတီကလူပေါင်း 4,600 ကျော်ပြန်တက်ခံခဲ့ရတယ်လို့ငြိမ်းချမ်းရေးခုံရုံးကထုတ်ပြန်လိုက်ပါတယ်။1984ခုနှစ်ကနေ2009ခုနှစ်အတွင်းမှာပဲအခုလိုအသက်ခံခဲ့ရတာအပြင်နောက်ထပ်ပါတီဝင်1,100ကျော်လည်းပျောက်ဆုံးနေသေးလို့ရာစုနှစ်တစ်ဝက်ကြာပဋိပက္ခအတွင်းအဆိုးအဝါဆုံးကျူးလွန်မှုတွေကိုကင်တွယ်နေတဲ့ဒီအထူးခုံရုံးကမနေ့ကထုတ်ပြန်လိုက်တာပါ။အခုလိုသိကျေးပျောက်ဆုံးခဲ့ရသူတွေဟာ1980ခုနှစ်တွင်ကဖွဲ့စည်းခဲ့တဲ့UP Communist Party လို့တူောက်ခေါ်တဲ့မျိုးချစ်သမဂ္ဂပါတီဝင်တွေဖြစ်ပါတယ်။ဒီပါတီကိုအဲ့ဒီအချိန်ကိုလံဘီယာသမ္မတဘယ်လာစီရိုဘက်တန်ကာက FARC FARC လို့တူောက်ခေါ်တဲ့ကိုလံဘီယာတော်လိုင်းလက်နက်ကင်အင်အားစုနဲ့ညီကြေးလုပ်ဖို့ဖွဲ့စည်းခဲ့တာပါ။ဒါပေမဲ့အခုလိုတစကံဖြစ်သွားရသူတွေကိုအစိုးရအချို့တွေနဲ့ပြည်သူစစ်တွေကအဓိကတတ်ဖြတ်ခဲ့တာတွေ့ခဲ့ရတယ်လို့ဒီထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ JEP လို့တူောက်ခေါ်တဲ့ဒီညီကြေးဆိုင်ရာထူခုံရုံးနေနဲ့အခုလိုသေဆုံးသူနဲ့ပျောက်ဆုံးနေသူစုစုပေါင်း 9,900 ကျော်ကိုစစ်ဆေးတွေ့ရှိခဲ့ရမှာပျောက်ဆုံးနေသူတွေကအတင်းထွက်ပြေးတင်းရှောင်ခဲ့ရသူတွေလို့လည်းဒီအစီရင်ခံစာမှာဆက်ဖော်ပြထားပါလိမ့်ခင်ဗျာ။ဘော့စနီးယားနိုင်ငံကသမိုင်းဝင်မြို့နာမှာ 9,000 အင်အားရှိပေမဲ့ခြေပြန့်တဲ့ငလျင်ကြီးကြောင့်အမျိုးသမီးတူသေဆုံးပြီးအများပြားထဏ်ရာရခဲ့ပါတယ်။16ရာစုတွေကဆောက်ခဲ့ပြီးအခု UNESCO ရဲ့သမိုင်းဝင်နှစ်စည်းရုံးဝင်တံတားဟောင်းကြောင့်တငယ်ကြားခီးသွားများတဲ့မွန်စတာမျိုးကြီးနာမှာအသက်28နှစ်ရွယ်မျိုးသမီးကြောက်တုံးပြူကြဒဏ်ရာရခဲ့ပြီးဆေးရုံမှာသေဆုံးခဲ့ရတယ်လို့ဆေးရုံဝန်ထမ်းတွေကဆိုပါတယ်။ဘော့စနီးယားတောင်ပိုင်း9ခုမြောက်အကြီးဆုံးဒီမျိုးကြီးနာကစတိုလက်ရက်ကသေဆုံးခဲ့သူရဲ့နေအိမ်ပေါ်ကြောက်တုံးပြူကြပေးမိပြီးနောက်ထပ်မိသားစုဝင်တွေပါဝင်တခြားသူတွေလည်းအလားတူဒဏ်ရာတွေရခဲ့တယ်လို့ဒီဆေးရုံဝန်ထမ်းတွေကဒေသခံမီဒီယာတွေကိုပြောပြခဲ့ပါတယ်။မနေ့ညကလှုပ်ခဲ့တဲ့ဒီငလင်းကြောင့်အိမ်နေရန်တွေပြိုကျပျက်စီးသွားပြီးအစာအုပ်နဲ့ပိုင်ဆိုင်မှုတွေကဒီမျိုးကြီးနားမှာအပြင်တခြားနေရာတွေမှာလည်းဖြစ်ခဲ့ရမှာလက်ချူပချင်းမျိုးလည်းပါတယ်လို့ဒေသခံရရှိတွေကဒီဒေသခံမီဒီယာတွေကိုပြောတာကိုကိုးကားပြီး AFP သတင်းဌာနကဖော်ပြပါတယ်ခင်ဗျာ။ဌာနကဖော
ထိုင်တရနိုင်ငံကနဲ့ဒေတာရင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကဖျက်ပြပေးခဲ့တာပါအခုဆက်ပြီးတော့တပတ်အတွင်းသတင်းစူးစီးမှုတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့စနေနေ့ရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာနိုင်ငံတွင်းကလူ့အခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအတန်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပဋိပက္ခတန်တွေနဲ့စီးပွားရေးအကျပ်တဲတွေရင်ဆိုင်နေကြရတဲ့သခိုင်းတိုင်းတွေကဒေတာခံတွေရဲ့အကြောင်းနားဆင်ရမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်အာဏာရှင်ကိုစန့်ကျင်တော်လှန်မှုအားကောင်းတဲ့သကိုင်းတိုင်းမှာစစ်တပ်ကရွာလုံးကျွတ်မိရှုဖျက်ဆီးတာတွေအပါအဝင်ပြည်ပခန့်တွေပြင်းထန်နေတာတွေကြောင့်မျိုးဆက်ပေါင်းများစွာမိခိုအားထားနေရတဲ့စိုက်ပျိုးရေးလုပ်ငန်းတွေလုပ်ကင်လို့များရှိနေပါဘူးဒီချင်းတွေကြောင့်သူတို့ရဲ့ဘဝတွေဆူဆူဝါးဝါးထိခိုက်ဆုံးရှုံးမှုတွေရှိနေတဲ့အကြောင်းဒေသခံတောင်သူတွေကပြောပြထားပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်
ဩစိုက်တေးတဲ့နင်းနိုင်ဆိုင်ဆိုင်နဲ့လေကင်းရကင်းတွေထဲမှာတောင်သူတွေအလုံးလုံးနေကြတဲ့မြင်ကွင်းတွေကသခိုင်းတိုင်းထဲမှာမြင်တွေ့နေကြသမယိုးကြမြင်ကွင်းတွေပါဒီနေ့ပတ်လုံးမအားလဲရအောင်စိုက်ပျိုးရာသီတွေနဲ့လေပတ်နေတဲ့တောင်သူတွေရဲ့ဘဝကယူရှင်းပါတယ်လေရာတွေထဲရုံးကန်လှူရှားကြရင်နေထိုင်ကြတာကဒီဒေသကလူတွေရဲ့ပုံမှန်ဘဝနေထိုင်မှုပုံစံပါပဲ ဒါပေမဲ့ဒါတွေအလုံးကဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအနာသိမ်းပြီးရနောက်မှာတော့ပြောင်းလဲကုန်ပါတယ်။စကိုင်းတိုင်းဟာအနာသိမ်းမှုကိုစန့်ကျင်တော်လှန်တဲ့အကောင်းရာဒေသတစ်ခုဖြစ်လာပြီးစစ်တပ်ဘက်ကထိုးစစ်တိုက်ခိုက်မှုတွေလှုံ့ဆော်လာတာကြောင့်ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားနေပါတယ်။အသက်48နှစ်အရွယ်ဦးမြင့်ကစကိုင်းတိုင်းပလဲမြို့နယ်မွေးတုံရွာကတောင်သူတူဦးပါ။တောင်သူအလုံးနဲ့စက်တုံစပါးပဲနှံနေကြပြီးဆိုက်ရင်သူ့တဘဝလုံးကိုလေယာဉ်မြေတွေပြည့်နှစ်မြုံလောက်ကန်ခဲ့တဲ့သူပါ။ဒါပေမဲ့ဇန်နဝါရီလတုန်းကသူ့ရဲ့ရွာကိုစစ်တပ်ကရုတ်တရက်ဝင်ရောက်လာပြီးရွာလုံးကျွနေပါမီးရှို့ဖျက်ဆီးခဲ့လို့ဦးမြင့်အပါဝင်အခြားဒေသခံတောင်သူတွေရဲ့အိမ်တွေတူလောင်သိမ်းဆီးထားတဲ့ရိတ်သိမ်းပြီးစပါးနေကြပဲဆတဲ့ကောက်ပဲတီးနှံတွေကနေရိတ်ခါနဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေပြပုံဖြစ်ခဲ့ရပါတယ်။အင်ဂျင်နီယာ20လောက်ရှိတဲ့ရွာမှာစစ်တပ်ကဒီရွာလုံးရဲ့၃ပုံပုံလောက်ကိုမီးရှို့ခဲ့တယ်လို့ဦးမြင့်ကပြောပါတယ်
။စိုက်ပျိုးရေးကနေကြည့်မယ်လုံနိုင်တယ်။အဲလိုရွာကအခုမီးလောင်ထုံရှုံသွားတဲ့အင်ဂျင်က190ရှိတယ်နော်။အဲ့ဒီ190ကတောင်သူအများစုလို့ပြောလို့ရတာပေါ့။အခုအဓိကလေလိုစိုက်တဲ့စစ်တုံးကြီးပေါ့။အဲ့ဒါကသေးချမ်းရတယ်လေသေးချမ်းပုံတွေရှိတယ်။နောက်ပြီးတော့ဂျေးတင်တော့လေစက်ဒီရှိတယ်ပေါ့အဲ့စက်ဒီစစ်ပြောင်းမုန်းတွေကလည်းမိရဲကိုပါသွားတဲ့အတွက်ကစိတ်ပြီးတော့မလုံနိုင်ဘူ
းမိကိုတလူလူရှိနေစေမွေးတုံရွာဟာစက်ပြိုးအလုပ်တွေနဲ့ပြန်လဲထူထောင်ရေးတွေတည်ချမလုံနိုင်သေးရင်စစ်တပ်ကစစ်ကြောင်းတွေထတ်ထိုးလာလို့ပြန်ထွက်ပြေးနေကြရတဲ့အခြေအနေပ
ါမိချို့ပြီးရနောက်ပိုင်းတော့အဲ့လိုပဲစစ်စစ်ပြီးပြန်ကြမယ်ဆိုပြီးတော့ငယ်တဲ့လူတွေပြန်မယ်ပေါ့အဲ့လိုပေါ့ရွာကိုလည်းပြန်ကတ်ကြမယ်ဆိုပြီးတော့ပြန်ကြလေးလုံဆိုင်ရှိအောင်လည်းလုပ်မယ်ကိုယ်ဆိုင်ခင်းတွေကိုလည်းသူပါကိုပြန်ယူဆိုင်မယ်ဆိုပြီးတော့ပြန်ကြမနေ့ကအဲ့လိုလေးလုပ်ငန်းလေးသာရမယ်ဒီနှစ်နာနဲ့အဲ့လိုပဲပုံဖက်ရွာနေကုလာရည်နဲ့ပြောပြန်ပြေးအဲ့လိုတွေပေါ့ရှောင်းရတာရက်ကအဲ့ဒါတော်တော်ကြာတယ်အကြောက်တရားနဲ့နေကြတော့ဟုတ်တာကလည်းရှိတယ်မဟုတ်တာလည်းနည်းနည်းပါတာပေါ့ပြောရမယ်ဆိုရင်ဒါမနေ့ကလည်းပြေးရသေးတယ်ဦးလေးတို့ပြီးချုပ်ပြီးတဲ့နောက်ကသင်ခေါက်လောက်ရှိပြီဒါမနေ့ကအပါဝင်ပေါ့
စကိုင်းတိုင်းနဲ့ကတော်လည်းအကောင်းနဲ့ပလဲမြွနယ်တဲကရွာတရွာကတောင်သူတူဖြစ်တဲ့ဒေါ်ထက်တက်ကတော့သူ့ရွာမီးရှို့မခံရပါပဲအနည်းဝန်းကျင်ကြေးရွာတော်တော်များများကမီးရှို့ခံထားလို့ကိုရွာဘရော်လဲဆိုတဲ့စိုးရင်ကြောက်စိတ်တွေရှိနေတဲ့အကြောင်းသူကပြောပါတယ်
။ကျမတို့ဒီမှာဆိုလို့ရှိရင်အခု10ပေါင်းရှိတယ်။အခုလိုနေရာဒီမျိုးမှာအခုဆိုလို့ရှိရင်ပမာလို့ပြောရလို့ရှိရင်တပေါင်းလားပေါ့။တပေါင်းလားကုန်ကန်ဒီ3လပိုင်းဆန့်ဆန့်ကျင်ကျမတို့နေလူပြိုးဆိုပြီးထောင်ရတယ်။အခုကလူရဲ့ပြိုးလဲမထောင်ရဲကြတော့ဘူးလေ။တည်ငြိမ်မှုမရှိတဲ့အခါကျတော့တော်တော်လူပြိုးထောင်ကောက်ဆိုင်ပြိုးနှုတ်လေးတော့သူတို့လာလို့ရှိရင်ကြီးရရင်ပို့ပြီးတော့အရင်ကြီးတွေကလည်းကြောက်အောင်ပဲပြီးတော့မြေကြီးတွေကလည်းဝယ်ဖို့ရအခက်အခဲတွေရှိနေတယ်ကျမတို့အခု10မြောင်းကရေရှိပေမဲ့မြေတဘာကိုမဆိုင်ရဲဘူးဖြစ်နေကြပြီတောင်းသူတွေက
နိုင်ငံကြီးမတည်ငြိမ်တာကဒေသခံတွေရဲ့စိုက်ပျိုးရေးလုပ်ငန်းကိုအမိပြုနေရတဲ့အသက်မူဝန်းကြောင့်အလုပ်တွေထိခိုက်လာပြီးနောက်ဆက်တွဲကတော့စာဝတ်နေရေးအသက်တဲတွေကြုံလာရပါတယ
်စာဝတ်နေရေးအတွက်အခုဆိုလို့ရှိရင်စီတွေမဝယ်နိုင်ရတော့ဘူးသူစီလည်းမစားရတော့ဘူးအစံဆိုလို့ရှိရင်လည်းဒါအကြောက်ကြည့်နေရပြီရှေ့ဆိုလို့ရှိရင်မလွယ်ဘူးပေါ့အခုဒီစပားလည်းမဆက်ရဘူးဆိုတော့တိတ်တော်မှမတွေ့ရဘူးစိုက်ပင်ဆိုလို့ရှိရင်လည်းစပားဟာမြေကြီးမပါဘဲနဲ့ဘလုံးမမရတဲ့အတွက်မြေစီကလည်းမရှိတဲ့အတွက်စက်ရင်လည်းအောင်မြင်မှာမဟုတ်ဘူးဆိုတာကြီးဆိုတော့ဒီတိုင်းတိုင်းပဲဒါဘလူကျုံဘလူဖြတ်တန်းရအောင်မယ်တော့မသိဘူးဒီတိုင်းကြီးဆိုရင်တော့ကျွန်တော်တို့ဘလုံးမကိုမလွယ်တော့ဘူးလို့ပြောရမှာအနေထားပဲ
အာနာသိမီနောက်ဒေသခံတွေမှာအထွေထွေကြက်တဲမှုတွေနဲ့ရင်ဆိုင်နေရပါတယ်ကုန်စည်လုံးတွေရေးရေးတက်လာပြီး73စီစီတွေနဲ့လေယာလုပ်ငန်းတို့မြေစီမြေရောစာစီပိုးသက်စီစီနှုံးတွေကြီးမြင့်လာပါတယ်။စိုက်ပျိုးစည်းစကကြီးလာပြီးမြဲတီးနှံကရတဲ့အကျိုးမြတ်ကတော့မရှိသလောက်ပါပဲ။စစ်ဘေးနဲ့မိဘကြောင့်တီးနှံတွေပျက်စီးဆုံးရှုံးနေရတယ်လို့ဒေတာရင်းစီရေးတင်မာမှုတွေကြောင့်ကုန်သွယ်မှုတွေကလည်းရပ်နေပါတယ်။စစ်တပ်ကကုန်သွယ်မှုကိုတင်းကျပ်ထားပြီးအရင်ကဒိုင်းနာဒေတာတွေမှာလုတ်ခဲ့တဲ့နမဲကျော်ဖြက်လေးပြက်စစ်စင်ရေးဖြစ်တဲ့တဲ့ရင်စီစဉ်မှုငွေကြေးရိခာနဲ့တက်သားသည့်စုဆောင်တဲ့ဖြတ်တောက်မှုတွေကိုစည်ရည်တင်းမာတဲ့ဒေသတွေမှာစစ်တပ်ဘက်ကလှုပ်ဆောင်နေတဲ့အကြောင်းရွှေမပင်ခြေဆိုင်ဒေသခံကာကွယ်တပ်ဖွဲ့တစ်ခုဖြစ်တဲ့မြောင်ရမားပြည်သူကာကွယ်တပ်ဖွဲ့ကောင်းဆောင်ကပြောပါရစေ။
အဲ့တော့စစ်ကောင်စီဘက်ကဒီပြည်သူလူထုရဲ့ရိခာတည်ရွေးလမ်းကြောင်းတို့အကုန်ထုတ်ထုတ်လုပ်တဲ့လုပ်ငန်းတို့နောက်ပြီးတော့ဒီဘက်ကပုဂ္ဂိုလ်တွေပေါ့နော်တာစီပြစ်တင်တာတွေလည်းလုပ်ခဲ့တာရှိပါတယ်။ဥပမာအဖြစ်ပြောရလို့ရှင်ကျွန်တော်တို့ဒီမျက်နှာဘက်ကလူတွေကမဝါကိုတက်ပြီးရောဆံဝယ်မယ်ဆိုလို့ရှိရင်ဆံဝယ်လို့မရပါဘူးကားပေါ်မှာပါလာတဲ့ဆံကူစစ်ကောင်စီဘက်ကဖမ်းဆီးပြီးတော့တင်းစီလိုက်တဲ့အနေအထားတွေလည်းရှိရပါတယ်ဒီချင်းနှစ်မြင့်ရဲ့အနောက်ဘက်တကြောလုံးကိုဒီရန်သူစစ်ကောင်စီဘက်ကနေပြီးတော့ဖျက်လိုက်ပြက်လုခဲ့တာဆိုလို့ရှိရင်9လကျော်7လနေပါလောက်ရှိပြီပေါ့နော်အခုချိန်ဒီအောင်ကျွန်တော်တို့မြို့ပြဘက်ကနေပြီးတော့အခြေခံလူဒန်းစားတွေစားတော့ဖို့ရန်အတွက်ဒီရိခာကုံမျိုးစုံတွေကိုတည်ယူဖို့ရန်အတွက်ယနေ့ထီအောင်တည်ယူခွင့်မရခဲ့ပါဘူး
စကိုင်းတိုင်းကစိုက်ပျိုးရေးလုပ်ငန်းကိုအဓိကမိခိုအားထားရပြီး Sabah Pe Chane, Tina Nuzon Sabunine Tita Chipare, Totanga Yashira at Celetuia, Natal Sashi Kuniga, Sakai Nine Tita Jiha, Nimanga Mataria and Yazon Sabah Sabure Tita Chipio, Eri Dinep Kurangaro, but Tamane Duria and Yazon Sabure Tita River.
စကိုင်းတိုင်းမှာဧကတိတသမခုနှစ်တန်းလောက်စပါးဆိုင်ပြုံးနိုင်တဲ့ပြင်နိုင်ငံတွင်းကျန်အများဆုံးထုတ်လုပ်တဲ့ဒေသလည်းဖြစ်ပါတယ်။ဒါပေမဲ့နိုင်ငံအမတီရင်မှုနဲ့ဝင်ငွေအကျပ်တဲတွေကြောင့်လာမယ့်နှစ်တွင်စိုက်ပျိုးရေးပြန်လုပ်ဖို့မတိကျတဲ့အကြောင်းတောင်သူတွေကဒုအကြံကိုပြောပြပါတယ်။ရောင်ရမပြည်သူကာကွယ်တပ်ဖွဲ့ကောင်းဆောင်ကတော့အဓိကပြဿနာကတော့ဒီဆေးအာဏာသိမ်းမှုပေါ့နော
ကောင်းကောက်စရာမရှိအောင်ဘဝရောက်သွားပြီပေါ့နော်စကိုင်းနိုင်းတွင်တိုက်ပွဲတွေနဲ့နေအိမ်တွေမိရှုခံရမှုကြောင့်ရဲစွန့်ခွာပြင်းနေရတဲ့စစ်ဘေးရှောင်ဦးကြီးကအနာသိမ်းမြောက်ပိုင်းကနေအခု2020ဖေဖော်ဝါရီလအထိစစ်ရှောင်ဦးကြီးတသိန်း1000ကျော်ရှိနေလို့ဘာမှ Human Rights Network ကထုတ်ပြန်ထားပါတယ်ဒါပြင်စစ်တပ်ကမိရှုဖြစ်စီမှုတွေကြောင့်2020မတ်လအထိစကိုင်းကဒေသခံတွေရဲ့နေပေါင်း400ကျော်မိလောင်ပျက်စီ ဒီကနေ့ဒီမှာဒီဒေသခံပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်အောင်တမင်လှုပ်ဆောင်နေတာဖြစ်တယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကလှုပ်ဆောင်စည်းရုံးရေးမှုမတ်တင်စာရှင်းလင်းရေးကထုတ်အပြန်ကိုပြောပါရစေ။
စကိုင်းတိုင်းဒေသတွေမှာစစ်ကလာတွေမှာလည်းဒီအိုးရင်ကပြင်းနာအဖြစ်လေးရလေးစိမ့်နှုံနဲ့မိရှုပ်ဖြစ်စီခံရရတယ်။ရွာတွေတော်တော်ကထားခံရတယ်။ဒါဆိုစကိုင်းတိုင်းဒေသကအင်အားစုရင်ကျမတို့ကဒါအညာဒေသဒီလိုမျိုးတော်လန်ပုံကံနဲ့ဖြစ်ရတဲ့အဲ့လောက်ထိဟောဒီနေ့ထိုင်လာမရှိခဲ့ဘူး။ဆိုတော့စကိုင်းတိုင်းဒေသဗမာအများစုနေထိုင်နေဆိုတော့ဒီလိုဒေသတွေမှာဟောဖြစ်နေတဲ့အချိန်အားဖြင့်
အများစုပုံကံလာမအောင်ကြောက်ကြောက်တယ်ပေါ့အဲ့တော့စကိုင်းတိုင်းကဒီကြော်လန်မှုအကောင်းဆုံးဖြစ်တော့စကိုင်းတိုင်းကိုသူတို့ကနမူနာအနေနဲ့တော်တော်လေးကိုပြင်းထန်ထန်ကင်တွယ်နေရမြင်ရတယ်ပေါ့နော်အနာသိမိနောက်ပိုင်းစစ်တပ်ရဲ့ရစက်တဲ့ကျူးလွန်မှုတွေဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ဆရာဆိုရင်မှုတွေဖြစ်ကြောင်းကုလသမဂ္ဂကမကြတိခင်ကကြေညာခဲ့ပါတယ်
ဒီကာလကရှည်လဲရှည်လို့ရှည်သွားလို့ရှင်တဲ့ဥလိတို့ကတော့ညှော်မှန်းလို့မရအောင်ဘာဖြစ်လာမယ်လို့ကိုပြောလို့မရတာဒါတော့ဘုံကဒါနိုင်ငံကြီးဥလိတို့မှာလက်ထက်ရှိတာတော့တပတ်အစာမနော်ဒါအမှန်ပြောမယ်ဆိုရင်ဥလိတို့ကတာဝန်နေရေးအဲ့မတိအောင်ရေးအဓိကကျန်တာညှော်မှန်းတာဖြစ်ပေါ့အဲ့မတိဘူးဥလိတို့တော်တော်ကြီးဆိုင်မှာ
ဒီတော့လေးတာစီတာနဲ့တပိကြပါဦးပြောရမယ်ဆိုရင်ဒါသမင်းကိုနားမှန်ဖို့ရပလွယ်လောက်ဘူးအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဆောင်းမမှာလုံဆောင်ရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးတန်တန်လွင့်အစီအစဉ်ကိုဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျီနိုကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00အတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒုတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC
မြို့တော်ကနေညစင်နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ
One click ခလုတ်တစ်ချက်နှိပ်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။
VOA American တန်ရဲ့စနေညပိုင်းမြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုည9နာရီကနေ10နာရီအထိ92.32 kHz 9383နဲ့9383 92.51 kHz 9885 190 kHz 1505တို့ကနေအတန်လွင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့တပတ်အတွင်းသတင်းစူးစီးမှုတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုအရင်ဆုံးတော့တပတ်အတွင်းသတင်းစူးစီးမှုတွေကိုမတင်ဆက်ပေးခြင်းစနေညအပတ်စဉ်ကဏ္ဍဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ္တကမ္ဘာအစီအစဉ်ကိုနားဆင်ရမှာပါဆစ်ရာဇဝဲမှုကျူးလွန်သူတွေကိုအရေးယူရေးဟာရှေ့ကြနာကျင်စွာဖြတ်တန်းရတဲ့ဖြစ်စဉ်တစ်ရပ်ဖြစ်တယ်လို့1992-95ဘော့စနီးယားစစ်ပွဲမှာဆစ်ရာဇဝဲမှုကျူးလွန်ခံခဲ့ရပြီးအသက်ရှင်ကျန်ခဲ့သူတွေကယူကရိန်းပြည်သူတွေကိုပြောလိုက်ပါတယ်ဒါကြောင့်ငင်းကြေးရရရှိဖို့ကိုလည်းမမေ့ကြဘို့သတိပေးလိုက်ပါတယ်ဒီသတင်းစကားဟာမြန်မာနိုင်ငံနဲ့ရောဆက်စပ်နေပါသလားပို့အမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌဥခုံမြင့်ထွန်းနဲ့ဥတည်မောင်တန်းတို့ကနေ့မြန်ဆွေးနွေးထားပါတယ်ရှင်
မော်ဂရတီလူခွေရတဲ့ခေတ္တကဘာအစီအစဉ်မှာဆွေးနွေးကြတဲ့အကြောင်းအရာတချို့ဟာရွေးကောက်ပွဲမှာငင်းခုန်ကြတဲ့အကြောင်းအရာတွေဖြစ်လာကြပါတယ်။အော်စတြေးလျနိုင်ငံရဲ့ရွေးကောက်ပွဲမှာနိုင်ငံရေးခုလုံခွင့်တောင်းခံလာမဲ့ဒုက္ခတွေတွေအကြောင်းဟာအဓိကအကြောင်းတရားဖြစ်လာတယ်လို့ပြီးခဲ့တဲ့အပတ်ကပဲဆွေးနွေးခဲ့တဲ့ဖြီးချက်ကောင်းဘဝခြုံတာကိုအများပြည်သူနေရာတွေမှာပိတ်ပြစ်မပိတ်တင်ကလည်းပြည်ထောင်နိုင်ငံတပ်ရရွေးကောက်ပွဲမှာဆွေးနွေးကြတဲ့အကြောင်းအရာဖြစ်နေပါတယ်။ဒီဘက်မှာတော့ယူကရိန်းပြည်သူတွေကိုပြောလိုက်တဲ့ဘော့စနီးယားပြည်သူတွေရဲ့သတင်းစကားအကြောင်းကိုဆွေးနွေးချင်ပါတယ်။ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ပို့မျိုးသားဖက်ဒရယ်ကောင်စီ PNSC ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထောဖြစ်ပါတယ်။ဒီတော်စုငင်းကြရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွင်းမှုအဖွဲ့ဝင်တစ်ယောက်လည်းဖြစ်ပါတယ်။ကျွန်တော်ပထမဦးဆုံးစပြီးအကြောင်းကိုမေးချင်တာကတော့ပေါ့နော်။ဆိုတော့ကျွန်တော်တို့ယူကရိန်းပြည်သူတွေကိုသတင်းစကားပါလိုက်တဲ့ဘော့စီးယားပြည်သူတွေရဲ့သတင်းစကားတင်လေးပေါ့နော်ဒီတရားမျှတမှုအနည်းပြောလို့ရှိရင်ဆစ်ရာဆွေးမှုတွေနဲ့လူခွေချွတ်ဖောက်ခဲ့တာတွေကိုကျူးလွန်ခဲ့တဲ့သူတွေကိုအရေးယူဖို့ဆိုတဲ့ကိစ္စကနှစ်ပေါင်းများစွာရှည်ကြာပြီးနော်နာကျင်စွာဖြတ်သန်းရတဲ့ခီးစဉ်ကြီးတစ်ခုဖြစ်တယ်အလုပ်တစ်ပေါင်းတစ်ခုရှိတယ်အဲ့တော့ငင်းတိုင်းအလုပ်ကလည်းဟိုလှုပ်ထားမဲ့အလုပ်ကိုယ်အလုပ်ကလည်းလှုပ်ထားမှာပဲဒါပြင်းနဲ့သူရဲ့အလုပ်သဘောတဘောကနှစ်ရှည်ကြတဲ့အတွက်ကြောင့်မို့လို့ငင်းကြေးကိုလည်းမိမထားဖို့ဘွာလိုကပြောချင်တဲ့သဘောပဲအဲဒီသတင်းဆောင်ပါလေးကမြမကြီးချင်းနေတဲ့ဘောဆက်ဆက်နေတယ်လို့ပြောနိုင်ပါလားဆက်ဆက်တယ်ဆိုရင်ဘာဖြစ်ရတွေကြောင့်ဆက်ဆက်တယ်လို့ပြောလို့ရ
ငင်းကြေးရဲ့တရားမျှတမှုဆိုတာတိုက်ရိုက်ဆက်ဆက်နေတဲ့ကိစ္စဖြစ်ပါတယ်တရားမျှတမှုကိုအခြေမခံပဲအခြေမခံဘူးဆိုရင်အဲ့ဒီငင်းကြေးရအတုပါတရားမျှတမှုကိုအခြေခံမှလည်းငင်းကြေးရအစ်ဖြစ်ပါကျွန်တော်ဒီနေ့အခုဒီ290ကြော်ကြာတိုင်းသားတွေကနေပြီးတော့လက်နက်ကင်တွန်လိုင်းအေးပါဝင်နီလန်းပေါင်းစုံနဲ့တွန်လိုင်းအေးကိုဆင်နွှဲတာကျွန်တော်တရားမျှတမှုမရတဲ့အတွက်ဒီကြာကျွန်တော်တို့ကတွန်လိုင်းအေးကိုဆင်နွှဲကြရတာဖြစ်ပါတယ်အခုတို့လည်းထုတ်နေကြပေါ့နော်ဒီအခုစစ်ကောင်စီကကျွန်တော်တိုင်းပြည်မှာအာဏာသိမ်းတယ်ဒီတရားအာဏာသိမ်းတဲ့အခါမှာလည်းလူလူကရုပ်ောက်တင်ရောက်တဲ့အစိုးရကိုမဲနေမှုဆိုတဲ့ဟာအကြောင်းပြနဲ့ဒီလိုမျိုးလုပ်တဲ့အခါကျတော့ဒါကတရားမျှတမှုအခြေမခံခဲ့တဲ့အခါမှာကျွန်တော်တိုင်းပြည်ရဲ့ဒီနေ့ဟာပြည့်စည်ရတာဖြစ်တယ်။ဆိုတော့အခုဒီဘော့စီယားကပြောတာကသူတို့ပြောတဲ့တရားမျှတမှုရှာဖွေတယ်ဆိုတာကဒီတရားစွဲဆိုမှုတွေဆေးရဆိုမှုတွေကိုတရားခုံရုံးတင်တဲ့အပေါ်မှာဒါကိုအခြေခံပြီးပြောတာဖြစ်တော့ဒါကတော့ရေရှည်ဆောင်ရွက်ကြတဲ့ကိစ္စတရားဖြစ်ပါတယ်။အဲ့တော့အခုလောလလမှာကျွန်တော်တိုင်းပြည်မှာငြိမ်းချမ်းရေးကိုတကယ်လုပ်ချင်မယ်ဆိုရင်ကျွန်တော်တို့ဒီတရားမျှတမှုဆိုတဲ့အခြေခံကိုအခြေမခံဘဲနဲ့ကတော့ကျွန်တော်တိုင်းပြည်ငြိမ်းချမ်းမရနိုင်ဘူး။တရားမျှတမှုနဲ့ငြိမ်းချမ်းရေးကတော့တိုင်းရဲ့အချိုးကြတယ်လို့ကျွန်တော်တို့အဲ့ဒီလိုတော့မြင်ပါတယ်ဆရာ
ဆွေးနွေးသွားတဲ့တရားမျှတမှုဒီတော့ကနေကျွန်တော်တို့ပြောရင်တော့တရားမျှတမှုဆိုတာနှစ်မျိုးရှိမှာပေါ့နော်မှားခြင်းကျွန်တော်တို့လူနည်းစုတွေရဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေမရတဲ့တရားမျှတမှုကျင်းမဲ့နေတဲ့တရားမျှတမှုတစ်မျိုးရှိပုံမှန်မြင်ပါနောက်တစ်ခါဆေးရဆွေးမှုလို့နော်နောက်ပြီးလူသားမျိုးနွယ်တရားတုံးပေါ်မှာကျူးလွန်တဲ့ရာဆွေးမှုလူကုလသမဂ္ဂအဲမလို့ကအချက်လက်ရှာဖွေနေတဲ့ကိစ္စမျိုးတွေဆိုင်တာတရားမျှတမှုတစ်ခုရှိနေပေါ့။စောစောကသတင်းမှာဘော့စီးယားပြည်သူတွေကပြောတာကတော့ဒုတိယတရားမျှတမှုမျိုးဆောင်နော်။ဆိုတော့ကျွန်တော်တို့ပထမတရားမျှတမှုနိုင်ငံရေးအခွင့်အရေးတောင်းကနေ
ပြောမယ်ဆိုလို့ရှိရင်ငင်းချမ်းကြီးနဲ့ပို့ပြီးတော့ဘယ်လိုဆက်ဆက်လဲအခုကျွန်တော်တို့ကမှယူကရိန်းကိုကျွန်တော်တို့ကပြောမယ်ဆိုတော့အခုရုရှားလိုနိုင်ငံကြီးကနေပြီးတော့မာဒါယူကရိန်းလိုနိုင်ငံကိုလက်ဆင့်အားလက်နက်အင်အန်တန်တားလုံးနဲ့နိုင်ငံကြီးကနေပြီးတော့မှယူကရိန်းလိုနိုင်ငံတခုကိုဝင်ပြီးတော့မှအကြောင်းမဲ့အကြောင်းမဲ့ချက်ခံနေလို့မရှိဘဲနဲ့အတင်းအရမှဝင်ရောက်သိပ်ပါတယ်ဒီလိုလ ကျွန်တော်တို့ဒီစစ်ကောင်စီကနေပြီးတော့မှအခုလိုအာဏာသိမ်းတဲ့ကိစ္စဒါကျွန်တော်လူတွေရွေးကောက်တင်မြှောက်ထားတာကိုပယ်ဖြတ်ပြီးတော့ဒီအာဏာသိမ်းတဲ့ကိစ္စဆိုနေပဲဒီလိုလူတွေကအခုလိုလက်နက်ကင်ပြီးခုခံတော်လှန်တဲ့ဘဝတွေအသက်တွေဆိုရင်ခုခံတော်လှန်တဲ့အဆင့်ထိကိုမျှော်လင့်ခဲ့တဲ့လူတွေကနည်းနည်းများနေပါအဲ့တော့အခုဘာလို့ပါလဲဆိုရင်ယူကရိန်းကကျွန်တော်တိုင်းပြည်ရဲ့ဒါကမ္ဘာ ကျွန်တော်တို့အဲ့လိုမြင်ပါတယ်။ဒါကြောင့်မို့လို့အခုဒီငင်းငယ်ရေးလို့ဆိုတဲ့နေရာမှာဒီအင်အားကြီးသူတွေရဲ့ပေးသမျှယူကြွေးသမျှစာပေါ်ဝါနဲ့နေရာထားငင်းငယ်ရေးမဟုတ်တော့မိမိတို့ရဲ့လွတ်လပ်မှုတန်းတူမှုညီမျှမှုဒီလွတ်လပ်ခြင်းညီမျှခြင်းတရားမျှတခြင်းဆိုလောကပါလာတရားကိုအခြေခံတဲ့ငင်းငယ်ရေးမှတ်တယ်ငင်းငယ်ရေးအစစ်မှဖြစ်တဲ့ဆိုခံစားချက်ကတော့ကျွန်တော်ထင်တယ်ကယူကရိန်းပ ဆွေးနွေးညီနိုင်ရေးကိုပြစ်ပြရမယ်ဆိုတဲ့သဘောလားအဲဆွေးနွေးညီနိုင်ရေးဆိုတဲ့ဟာကတော့ကျွန်တော်တို့ဘယ်လိုတိုင်းပြည်ရဲ့ပြဿနာတွေပဲဖြစ်ဖြစ်ကျွန်တော်တို့ဆွေးနွေးညီနိုင်မှုနေရာတော့အဆုံးတကြတာဖြစ်ပါတိုးတော်လည်းကိုယ်စုံဆွေးနွေးရတဲ့အခါမှာဆွေးနွေးကြတဲ့အဆင့်တန်းအခြေအနေတွေကတော့စကားပြောမှာဖြစ်ပါအဲအခုဆိုရင်ကျွန်တော်တို့ကဆွေးနွေးခဲ့တဲ့ကိစ္စရပ်တွေမှာအ ကျွန်တော်တိုင်းပြည်ဆွေးနွေးရေးနဲ့ပြည်ရှင်ကိုဖြစ်စေခြင်းနဲ့ဆိုရင်တော့ဖယ်ရပြည်တော်စုတကယ်ထိုင်ငံမှာထူထောင်မယ်ဆိုတဲ့ပြတ်သားတဲ့ပေါ့နော်ဒီထင်ရှားတဲ့ပြရုပ်တွေကိုစစ်တပ်ဘက်ကလည်းပြဖို့လို့အတုံးမဟုတ်ပဲနဲ့ဘုကျော်ခင်ကျွန်တော်ဆောင်ရွက်ခဲ့တဲ့ကျွန်တော်ထောင်ကူ90ဝန်းကျင်ကငင်းငယ်ရုပ်ကြည့်မယ်ဆိုရင်လူမှုရေးစီးပွားရေးတွေကြိုက်သလောက်လောက်ကြ ตัวเองเนาะตั้มโอ้ไอ้ตรงว่าตั้มเราเปลี่ยนเลยอยู่ด้านนั้นไงสมุทรทางการเราตั้มเราป่ามันสุราเว็บันลูกไม่ยากเลยคิดกาละกาละวะตอนนั้นตอนนี้เริ่มชิได้กว่าเริ่มชิเอร่างยังยังยี่ละจันทร์เราสอสอเปลี่ยนเลยจันทร์เราได้ยี่มาลุลามูดีเชียเมจันทร์เราเตรียมยาตามูดีเชียเมลุลละเต็งเตรียมยาตามูดีวะชีคันเนี่ยยังยังยี่มาได้เลยยี่สิบที่ได้ไปเมื่อไหร่จะไป ยาวดีเนี่ยเนี่ยเด็กเป็นคนสมุดเลยบอกว่ามุดีบีหรอแต่เพื่อนเนี่ยแต่เพื่อนพี่มุสสันมุดอะไรสักอาเปล่าหรอกใช่ปะแต่แกรู้กูตัวเสด็จไปกันเลยบีหรอไอ้กาลาดวงเนี่ยเนี่ยยิ้มอยู่เป็นเนี่ยยิ้มรูปแป้งอยู่บีหรอกกูรู้จันทร์เราดีใจนะบีดูรูปเปียลงหมดเลยที่บีดูรูปออกมาที่รูปเสียเองอันเนี่ยที่รูปพี่สิ่งในเสด็จทำอยู่มาหรอจันทร์เนี่ยยิ้มหกกูเสียจันทร์เราบีดูรูปเรียดตอนนี้จะช้ามัวอันจะจะตาบ้าอันจะอะไรไปใครมาจ้า กูเสียงจันทร์รู้เลี้ยงเนี่ยเนี่ยไม่เอาดีเนี่ยอันนี้สามจันทร์ตาลงเอ้าตรงเนี่ยหายอยู่ยาเล่นเนี่ยกูกันนี่ไม่จ้าเลยด่าเทียนชาติบ้าเราจันทร์รู้เนี่ยเนี่ยหรอเนี่ยยี่หว่าตู้ยองสิเลยเส้นมาสิไอ้ตู้ยองเนี่ยเส้นมาโอ้เราจันทร์รู้โอ้ประมาณที่ตู้ดูว่าอยู่กันที่ตู้เดียวกับพาร์ที่ตู้เดียวเราเทียนชาติเนี่ยพี่ลูกจันทร์รู้พี่ออกมาจ้าโอเคอาเซียนอะไรอาลงป่าวเว้ยเด้
ไปสู่ส่วนนี้กันนี่มันยังยังยังพิเศษกูตัวผู้สุดเลยสู่พิจารณ์กูยังไงเนี่ยเราอาจจะไปได้ตัวดูดีจังมาเลยไอ้ที่เช็ดเช็ดไปสู่ส่วนนี้สุดเลยเช็คอ่ะดีกว่าจะเช็ดดีเนี่ยไปเลยบ่เนาะแต่พี่แม่คุ้นใจดีจริงๆสิตั้มเราก็ตัวนี้เดินทางมาตอนสามสิบเอ็นเอ็นดีกูเช่นท่าบีโร่แต่งานแล้วเนี่ยก็จะพูดดีเนี่ยเราเนี่ยยังสกัดเจ้าของเจ้าเมื่อสุดเลย
นั่นจะมุ่งเข้าในเรื่องของสิ่งนี้เหรอ？ผู้คนมีท่านี้เนี่ยเป็นลูกมีมาตั้งแต่ไหน？ประมาณตัวอย่างเมื่อสุดเนาะอาเซียนเนี่ย ဒီမူငါချက်ကတော့ကျွန်တော်တို့ဘုံအပြည်လက်တွေ့နိုင်ငံရေးနဲ့တော့လက်တွေ့မကြတဲ့ဖြစ်စဉ်ဖြစ်ပါတိုးတော်လည်းဘယ်လိုပဲဖြစ်ဖြစ်ဒီလိုဆွေးနွေးပြင်ဆင်ရေးလမ်းကြောင်းလေးကိုပြောလာတဲ့အပေါ်မှာကျွန်တော်တို့ကတန်ခင်းတမန်ခင်းရဒါလေးတွေကိုပြောနေရပြီလို့တကယ်တော့အာဆီယံရဲ့မူငါချက်ကိုအခုအမေကလည်းဆိုရလိုရတယ်ဒါမျိုးတွေကိုထောက်ခံတယ်လို့လုပ်နေတာပေါ့လေတိုးတော်ကျွန်တော်တန်းက ไต่เป็นการปกติดองสันสุจีเนี่ยตมรายกูเว้นเป็นอปาวงบ่เลยนางเอ้ยจินตาดิชิชินพ่อหลุบไปไอ้หลูดิอะเลเนี่ยถ่าอยู่แล้วตรุอปาวงบ่จนเราอารุปาวงเนี่ยซื้อหมดกูหลุบกูแล้วกูดิกูดองสันสุจีโดอุเว้นเป็นโดอปาวงนางเอ้ยจินตาดิคุยเลยสรว่าอาเซียนมุงาเจ๋ดมาบ่ป่าวอะเจ้าหมูโดอาเซียนมุงาเจ๋ดดิจนเราต้านหนีด้วยกูเลตุยจาจาชิชินอะตั่วดอกไต่ปี้รอเลตุยจามาเราบ่ฮู้ตลอดเลยจนเราอ่ะปังเงินตะมันเงินย่า
โอ้วีรอเล็ดด้วยจ้ามาเราไม่เข้าตัวเลยจนเราดูว่าแปลงเงินแต่มันเงินยาเราโอ้วีรอเล็ดด้วยจ้าเลยสามเงินเฉลี่ยชิบุได้ตรงนี้อะไรไม่ใช่ป่ะโอเคแต่สรุปเช่นนักสมัยก็บอกเนาะเสียอู้ความเงินทุนเลยเนี่ยแต่มันยังใจพิเศษล้านล้านกูเชื่อกูรู้มีมาแล้วเนี่ยแต่สุดท้ายสุดเป็นลงยีลากามาสุยเนาะไอ้พี่ลองสุดบอกดูสักจุดสิบแปดตัวที่กูอยากเห็นแต่แกพี่เนาะไอ้พี่ลองบอกดูสักจุดสิบแปดตัวอยากสุดที่เนาะแต่ยังยังไงติดหนี้กูจ
ตอนนี้อาบิบอยจันโอรุดีเนี่ยยังพิเศษในอาการเดียวกับเรื่องขามาอาการเดียวกับเรื่องดูดีต่างอยู่มุต่างขามุกอันนั้นสกัดเยอะว่ะเพราะว่าเมื่อสิ่งจันโอเอ็นซีโอเชี่ยวชาญวิพากษ์เรื่องอาการเดียวกับมุกเสร็จจากการนี้ว่าต่างอยู่แค่ต่างขามุกเองทุนีดูว่าต่างอยู่ต่างขามุกเนี่ยเป็นว่าเอ็นซีโอชูพาวิโดมาเอียดต่างอยู่มาอันนั้นเป็นเอาลึกเป็ดเพราะว่าจันโอรุดีเนี่ยยังเอ็นลาลาฮะว่าดีเนี่ยดีจำรู้ว่า ดีเนี่ยยังพิเศษในประมาณตอนยิ่งตอนขามุกเกมเมกันอะไรประมาณมุติบีโร่สับบีบรูตัวอันเลยเด็กเก้กูยังยังอุปสรรคเจนเนสุยเนาะตั้มรอนี่เนี่ยเฟรย์บีดาวสุดที่ชอบยึดตัวกูใครมาเร็ปยาโยบีปยาคุลอุมาพี่พี่ว่ายังตั้มรอว่าลามะนั่งไงมาตั้มรอว่าตโนเฟรย์บีดาวสุดเด็กเก้ชุดอันเมื่อสุยตั้มรอที่ตั้มรอนี่ยามันนี่มาเสด็จกับเสด็จเนี่ยยามันนี่มาอยากตะกุกเกมุยเอามา จำรู้ว่าเสียมันจะเช่นอยู่ที่อาบ้าวแข่งกันมาหรอดิลูกายุบีรอบจานนี่กูเลยไอ้ดิลูกายุบีรอบจานนี่มุ่งชีพเนี่ยจันโอ้ใจมีเป็ดดีเงี้ยเงี้ยยุบเช่นดิลูกลาลาหรอดิลูนี่ลาเนี่ยเนาะลูกมีอ่ะจันโอ้รู้ว่าดีอามาดีอามีอาดามุ่งเนี่ยดีเงี้ยมุ่งชีพสุดลุ่ยจันโอ้มันกันเนี่ยเป็ดเป็ดกันนี่นายยาชิมาเลยดิลูดีเงี้ยเนี่ยชินิเตียวโคซานะมาชิบะตัวดีมาหูนับเป็ดสโลว่าตีจาร์เกดีกูดีจายุบีใครมาจ้าดีรอ
สุนีพิเศษในมาเลเซียมาเชื่อไปยังไม่รู้ดีเนี่ยเช่นในมาเราจันโอรุสุนีพิเศษในเมื่อเช่นนี้ดีอะไรแต่ในอดีตดีด้วยจันโอรุดูอันนี้มาเชื่อไปโอเคเจ้าจุดมาเลยอุคุมีจงกันนะโอเคมาเจ้าจุดเดียวมาโอเคคุณเสนาตัวตัวก็รอจันโอรุผู้มีตาเฟดรัลคอนซีเยอุกซาผู้คนยึดถือเชื่อไปเลยจันโอรุตรงมา
อุจมาดันส่วนหนึ่งที่มีการเกิดเสียยาสูบมุ่งเน้นยันยันเนี่ยที่มีการมุ่งจังหวะนั้นสิ่งเกี่ยวกับว่าเช่นคุณสับปีรอจะเป็นเรื่องหนึ่งในการเตรียมตัวเองปีเกิดจะเป็นเรื่องเนี่ยมันยังเนี่ยปัจจัยที่ถูกมุ่งเตรียมในก่อนยังส่งเปรียบไปจมาร์เอ๋ยมันยังมาในเงี้ยจังหวะเล่ห์มุ่งสัญญาการตัดจากเกี่ยวกับสิ่งเสกังสีทบยันไล่ไปเสกังสีกับพันธุ์สีเทิงทาร์เอ๋ยนั่นยังน้อยใจมีการปกุตัวอักษรสุจิกาเนี่ยมาปีตุปีตาร์เอ๋ยสีลงนิ
ဒီလိုထိတ်တန့်ရောက်တဲ့ဘက်အတွင်းမြန်မာသတင်းတွေကိုနားလောင်နေကိုဝင်ခမောင်တို့ကပြောပြပေးပါမယ်ရှင်။ မြန်မာနိုင်ငံထဲကနိုင်ငံခြားငွေလက်ခံရရှိသူတွေအနေနဲ့တရက်အတွင်းမြန်မာစက်ငွေနဲ့လဲရမယ်ဆိုတဲ့ဗဟုပံရဲ့သတ်မှတ်ချက်ကနေကင်းလွတ်ခွင့်ရှိတဲ့ကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေထက်မှာနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံထားသူတွေတန်ယုံတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ NGO အဖွဲ့အစည်းတွေပါဝင်ပါတယ်။ဧပြီလ3ရက်နေ့ကဗဟုပံကထုတ်ပြန်လိုက်တဲ့နိုင်ငံခြားငွေလဲလှယ
ထောက်ရနဲ့မြန်မာကျန်ငွေလဲလဲရမှာကျန်ငွေတန်ဖိုးနှစ်ထောင်ကျော်အထိရောက်လာတာကိုထင်ရှားနိုင်မှုအတွက်ဘဟုဘန်ကအဲ့ဒီကန့်သက်ချက်တွေကိုထုတ်ပြန်လိုက်တာဖြစ်တယ်လို့ဦးအောင်နိုင်ဦးရဲ့ပြောကြားချက်ကိုကိုကပြီးအေပီတရေမှာရေးပါတယ်။ဧပြီလ3ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့တော်တော်လာကိုထောင်800ကျပ်နဲ့လဲလဲဖို့ဘဟုဘန်ကတတ်မှတ်ခဲ့တာပါ။ ဈေးကွက်ပေါက်ဈေးတဲ့ရှော့ပြီးတော့တတ်မှတ်ထားတဲ့ငွေလဲနှုန်းနဲ့အဲ့ဒီလိုနိုင်ငံခြားငွေပြန်သွင်းရမယ်ဥပဒေတကြောင်မြန်မာနိုင်ငံနဲ့နိုင်ငံခြားငွေသုံးဆွဲလက်ပတ်မှုကိုပြင်းပြထားတာထိခိုက်သွားစေလိမ့်မယ်လို့အမေရိကန်ပရတင်ပြင်သစ်ဩစတြေးလျနဲ့တခြားကုန်တွေကြီးများအတင်တွေကထုတ်ပြန်ခဲ့ကြသလိုဂျပန်စင်ကာပူစတဲ့မြန်မာနိုင်ငံမှာအများအပြားရင်းနှီးမြှုပ်နှံထားကြတဲ့နိုင်ငံတွေ Pipa Gomi Dominia, Ningarungani Turkwa, Taja Pidenau, Sikong Sinine, Ningarung with Pialamune in Sanyares Re, Pioso Murile Tabolani Apipare.
The Maningamasa Anna, they win out by Matimini Chini Rijal, Brigand Sidna winner for Peace Copy, Long and Rija Sinoma Pipare. မြန်မာနိုင်ငံမှာမတည်ငြိမ်မှုတွေစူပူမှုတွေနဲ့လက်နက်ကိုင်ပြည်ပခါတွေဆက်လက်ပေါ်ပေါက်နေပြီးစေတနာဝန်ထမ်းတွေပေးရနေတဲ့ကင်းကင်းအလုံးလုံးနိုင်မှာမဟုတ်တာကြောင့်လုပ်ငန်းတွေရပ်ဆိုင်ရမှာဖြစ်ကြောင်းပီးစကော့မှုဆောင်ရရှိကြောင်းကယ်ရိုစပန်ကအပရက်ဆက်ရှင်တွေကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါပီးစကော့စေတနာဝန်ထမ်းတွေမြန်မာနိုင်ငံမှာလုပ်ငန်းတွေမလုပ်နိုင်ပေမဲ့ကမ္ တွေပြန်ဆောင်မှာဖြစ်ကြောင်းလည်းပြောပါရယ်။ Peace Corps ဖွဲ့ဟာမြန်မာနိုင်ငံမှာ2016ခုနှစ်ကစပြီးလုပ်ငန်းတွေစတင်ခဲ့ရမှာကိုဗစ်ကာယောဂါကြောင့်လုပ်ငန်းတွေရပ်နားခဲ့ရတဲ့2020ပြည့်မတ်လအထိအင်္ဂလိပ်စာတင်ကြားပို့ချပေးဖို့စည်နှဝန်ထမ်း89ယောက်ဆေးလုထားတာဖြစ်ပါတယ်။ Peace Corps စည်နှဝန်ထမ်းဖွဲ့ကြီးကိုနိုင်ငံကမှာရှိတဲ့လူမှုအတိုင်းအဝိုင်းတွေအတွင်းအကူအညီပေးဖို့အတွက် 1962 ခုနှစ်မှာ American သမ္မတ John F. Kennedy ကဖွဲ့စည်းပေးခဲ့တာပါ။အဲ့ဒီချိန်ကစပြီးနိုင်ငံပေါင်း142နိုင်ငံကိုစည်နှဝန်ထမ်းပေါင်း 24,000 ကျော်တာဝန်ထမ်းဆောင်ဖို့ဆေးလုပေးနေတာဖြစ်ပါတယ်။
မြန်မာစစ်ကောင်စီကဖမ်းဆီးထိန်းနှိမ်ထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမြန်မာပြည်သူပြည်သားတွေစီလုံးညီညွတ်ကြဖို့သတင်းစကားပေးလိုက်ကြောင်းနှိဆက်သူတွေကိုကူကားပြီးတော့ Reuters သတင်းတရမှာဖော်ပြထားပါတယ်။တဟာစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းနှိမ်ထားတဲ့ဒေါက်အောင်ဆန်းစုကြည်စီကရှာရှာပပကြားတဲ့သတင်းစကားလည်းဖြစ်ပါတယ်။နိုင်ငံတော်လျှော့ချက်အဲ့ဝရချိုးဖောက်မှုဆွဲချက်အပြင်အကျင့်ပြတ်ချဆမှုဆွဲချက်အတော်များများနဲ့ပါတရားရင်ဆိုင်နေရတဲ့ဒေါက်အောင်ဆန်းစုကြည်အနေနဲ့ထောင်နဲ့အနည်း150ကျော်အထိအမြင့်ဆုံးပြစ်ဒဏ်ချမှတ်နိုင်တဲ့ဆွဲချက်တွေနဲ့တရားရင်ဆိုင်နေရတာပါပြည်သူတွေစီလုံးညီညွတ်ကြဖို့ပူပူလင်းလင်းပြောဆိုကြဖို့မတူညီတဲ့အမြင့်တဘောသားတွေကိုလည်းစိတ်ရှည်တီကံစွာဆွေးနွေးကြဖို့တရင်စကားပါလိုက်တယ်လို့နာမည်မဖော်လို့တဲ့အဲ့ဒီတရင်ရင်းမြစ်ကိုကူကားပြီးတော့ရိုက်တာသတင်းမှရေးသားထားတာပါထောင်ဆန်စုကြည်ရှင်းဆိုင်နေရတဲ့တရားရေးရာကိစ္စရပ်တွေကိုပြောဆိုတာမျိုးမလုပ်ဖို့စစ်ကောင်စီကတားမြစ်ထားတာပါစီလုံးညီညွတ်မှုရှိကြပါဆိုပြီးထောင်ဆန်စုကြည်ဘာကြောင့်တိုက်တွန်းတာလဲဆိုတာအသေးစိတ်မပြောဝင်မဲလဲစစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးဖို့ပြောတာမဟုတ်ဘူးလို့လဲအဲ့ဒီသတင်းရင်းမြစ်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့မှတ်ချက်ပေးဖို့စစ်ကောင်စီပြောခွင့်ရသူကိုရိုက်တာသတင်းဌာနကဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားချက်မရှိဘူးလို့လဲဖော်ပြထားပါတယ်
မနေ့ကဆက်အနာတိတ်ပြီးနောက်ပိုင်းမြန်မာနိုင်ငံဒေသတော်တော်များများမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ရောဒေသခံကာကွယ်တပ်ဖွဲ့တွေနဲ့ပါစစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲမရက်သေးသလိုကိုပိုင်အုပ်ချုပ်တဲ့ဒေသတွေဖြစ်ကြီးညာလာတဲ့ဒေသတချို့လည်းရှိလာပါတယ်။ကရင်ပြည်နယ်နဲ့မွန်ပြည်နယ်ထဲမှာလည်းစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့တွေမကြာခဏဆိုလိုတိုက်ပွဲတွေရှိနေတယ်လို့ KNU ကထုတ်ပြန်ထားပါတယ်။ KNU တပ်မှ1ထိန်းချုပ်ရနေရာတွေမှာဧပြီလအတွင်းတိုက်ပွဲ5ကြိမ်ထက်မနည်းဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေကတော့အခုရက်ပိုင်းမှာပဲဒေသခံရွာတွေဘက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ KNU ကပြောဆိုပါရယ်။စီရေးတင်းမာနေတဲ့မကွေးတိုင်း၊စကိုင်းတိုင်းဘက်မှာလည်းစစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုကြောင့်ရွာတွေဆက်ပြီးမီးရှို့ခံရတယ်လို့ဒေသခံတွေကဆိုပါရယ်။ဧပြီလ18ရက်နေ့ညကအဖြစ်အပျက်ကိုကိုယ်တိုင်ကြုံခဲ့ရတဲ့ရွာခံတယောက်ကအခုလိုပြောပါရယ်။
ကျွန်တော်တို့ညကတော့ခွဲမာကြီးခွဲမှာစွာပြီးတော့စစ်ကောင်စီတပ်ကကျွန်တော်အနောက်ကနေစကြောထိုးပြီးပြန်လာရလားဆိုရွာဝင်ပြီးတော့မှစရရချင်းနဲ့ကျွန်တော်တို့မီးဆို့သွားတယ်ခင်ဗျာဆွဝဆွတော့နေတော့ပါခင်ဗျာကျွန်တော်တို့ကတို့ဝင်တဲ့ရွာတိုင်းကိုမီးဆို့နေတာဆိုတော့ကျွန်တော်တို့ရွာတွေကတို့အိမ်ကိုစကြောထိုးလိုက်ဆိုတော့ဒီလိုကျွန်တော်တို့ကပြည်သူတွေကတော့ရှောင်နေရတယ်ခင်ဗျာအဲ့တော့ကျွန်တော်တို့အနီးကပ်ရှိတဲ့နေရာကနေကဘာတဲ့နေရာနေကျွန်တော်တို့တို့ဝင်လာတဲ့လမ်းကိုချောင်းကြည့်နေတော့တို့ရွာဝင်ခြင်းကိုတော့တော့တန်းပြီးတော့မှရွာတွေပြက်ပြေးဆိုင်တယ်အဲ့ဒီလိုက်မှုရတယ်မပြေတော့မီးဆို့သွားပါတယ်။ညာတော့ကလည်းကျွန်တော်တို့သူတို့ရွာမှာတော့နေပြီးတော့မှချက်ပြေးဖမ်းပြီးတော့မှချက်ပြေးဝတ်တွေကိုဖမ်းပြီးတော့မှချက်ပြေးစားတော့ပြီးတော့မှနေတယ်။နေပြီးတော့မီးဆို့တယ်ဆိုပြီးတော့မနေ့ကျတော့လည်းကျွန်တော်တို့ကျန်တဲ့အိမ်တွေကိုထပ်ဆိုးပြီးတော့မှဖတ်တော့တယ်ခင်ဗျ။ဒီတော့ညာတော့ညောင်ပဲဝန်းဆိုးနေတော့ကျွန်တော်တို့ကဆိုးပြီးတော့မှထွက်တော့ကျွန်တော်တို့
วันนี้ยังเราก็วันนี้ยังเนี่ยไอ้เนี่ยเราอยากเลยเนี่ยเราก็อยากเลยอยู่แล้วทุกคนมันน่าจะรักกันสู้อะไรทุกอย่างสิบวันหรือจะดีตาบ้างสมาเปลี่ยนอยากทวีเนี่ยเรื่องตัวเล็กไอ้มาเปลี่ยนไหนดีเบ้สานายเขาสิว่าสาดพี่กูนี่มีส่งลูกอันนี้จะมาลีบินได้บีมูเตทันลูกทุกคนเดสกันใจใจหนุ่ยพี่สิเกียวอะไรชิมปีเนี่ยจะขายปีเนี่ยมาคุยได้เนี่ยสกันได้เนี่ยก็ใจทุกคนเดสกันหนุ่ยมาลีเนี่ยมูเรจ้าวเตยหนุ่ยพี่สิบีแค่จงนี้จ မိုးတဲထန်စွာရွာတဲ့အတွက်ပြည်တွင်းဒုက္ခသည်စခန်းအခု40ကရာဤတဲအိမ်300ထက်မနည်းပျက်စီးသွားတယ်လို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံး
CDM အကြမ်းဖက်အာဏာပိုင်ရေလှောင်မှုမှာပါဝင်ခဲ့ပြီးတော့ဖမ်းဆီးခံရတဲ့ကျမရေဝန်ကြီးဌာနအကြီးအကဲရှိတဲ့ဦးကိုမြန်မာစစ်ကောင်စီကအဂတိလိုက်စားမှုဆွဲချက်နဲ့မန္တလေးတရားရုံးတစ်ခုကထောင်ဒဏ်တွေအသီးသီးချမှတ်လိုက်ပါတယ်။ကိုဗစ်ကာကွယ်ဆေးတိုးလုပ်ငန်းတွေမှာဘာသာငွေဆုံးရှုံးနေတာခဲ့တယ်ဆိုပြီးတော့အဂတိလိုက်စားမှုဆွဲချက်နဲ့ကျမရေဝန်ကြီးဌာနတိုးချက်ကာကွယ်ဆေ Kulatamga ka thapan hare COVID ka kwese yamongwe jithe ga satya ngwe re ko UNICEF Kulatamga klinya yamongwe aphwae ko pyan le lwae pi khe de Dr. Thataling ko ngwe je thain nain pho pyak kwe khe de twae so pi lo aye yu khe da ba Dr. Soo ko ro ai ngwe re ko chi chat pho pyak kwe mu ne aye yu khe da phit ba de tat mro tadin ma pyan cha ye ye pi khe de thop pyan che a ya ro Dr. Thataling ha to che ka kwe si lo long ngan latya ngwe jet 162 tan ni ba ko ngwe sin mishin ma ne CDM a chan phe ana phi san ye lou sha mu ma pa win khe de a pyin Amyuta Nyinyo Ye Soya, NUG, Jama Ye Wunyi, Taukta Sobe Soone, Sattwe Soan Kere Lu Suswe Popya Kebale. Nachao Na Sattwe Kone, Febio Ila Na Se Yeniga, Tuko Bain Lumu Kunye Boga Popya Chemaro, Ka Kwe Si Woyutare Kisa Atize Go, Tati Rune Dekwa Jama Ye Ne Agza Wunyi Tana Go Bebo Vipite Lu, Taukta Tata Linga Popya Kebale. NUG Wunyi Taukta Sobe Soone, Sattwe Kere Sure Swetcha Ne Patelu, Amu Siyen Jin Shimishi, Nyama Sikang Si Taupya Chema Mapa Shibao. နိုင်ငံတော်ကြီးညိုပြက်အောင်ပြုလုပ်မှုအပါအဝင်ဆွဲချက်တုံ့ပြန်တဲ့တရားရှင်ဆိုင်နေရတဲ့ဖြူအင်းမြန်မာပိုင်းရဲ့ပင်တိုင်းဆောင်းမရှင်ဦးစီတူအောင်မြင့်အမှုတွေကိုစတင်ကြားနာစစ်ဆေးနေပြီလို့သူရှင်းတွေကပြောပါတယ်။ဦးစီတူအောင်မြင့်နဲ့ BBC Media Action ရဲ့ခန်းစားကြည့်စီစဉ်တင်ဆက်သူမတ်ထထခိုင်တို့ကိုဗဟန်းမြို့နယ်ရွှေကုန်းရိပ်မှုအင်ယာတိုက်ခိုက်မှုမှာ၂၀၂၂ခုနှစ်အောက်တိုဘာလဆန်းကားရက်နေ့ကဖမ်းဆီးသွားတာပါ။လောလောဆယ်အင်းစိန်ကျင်းထောင်မှာဖမ်းဆီးခံထားရတဲ့ဦးစီတူအောင်မြင့်ဟာကျမ်းမာရေးအတွက်လိုအပ်တဲ့ စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဗီအိုအေသတင်းဌာနနဲ့ဖရန်တီးယားမြန်မာသတင်းဌာနတွေကတဆင့်ဦးစီတူအောင်မြင့်ဟာတပ်မတော်နဲ့စစ်ကောင်စီပေါ်ဝေဖန်စန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပေးပို့ခဲ့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ကြောင်းစစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဗီအိုအေအတွက်ဦးစီတူအောင်မြင့်ရေးသားပေးပို့ရတဲ့သတင်းဆောင်မတွေဟာအချက်အလက်အ
ပြည်သူများတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းမှန်မှန်ကန်ကန်ထောက်ပြရှိသားနေတဲ့သတင်းသမားတွေကတဆင့်စစ်ကောင်စီနေနဲ့ပြည်သူတွေကြားကအတန်ကိုတိအောင်နားထောင်ဖို့ဆိုတာလိုအပ်နေမယ်လို့အာဏာပိုင်တွေကိုပြောခဲ့ပြီးဦးစီးတူအောင်မြင့်ကိုအများဆုံးလှုပ်ပေးဖို့တောင်းဆိုထားပါတယ်။မထက်ထက်ခါရလဲမတရားအသင်းဆက်သွယ်မှုဆွဲချက်နဲ့တရားရင်ဆိုင်နေရတာပါ။ရလို့စက်ဖမ်းဆီးခံထားတဲ့သတင ီစစ်ကောင်စီကဖမ်းဆီးခဲ့တဲ့တရင်သမားပေါင်းအယောက်100နီးပါးရှိခဲ့ပြီးတချို့ပြန်လုခဲ့ပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာလောလောဆယ်ဖမ်းဆီးခံထားရတဲ့တရင်သမားပေါင်း80ဝန်းကျင်ရှိပါတယ်။တရင်သမားတွေကအများဆုံးတရားစွဲခံထားရတာကတော့တပ်မတော်ကိုအကြီးညိုပြက်စီမှုဥပဒေပုံမှန် 905 ကကြီးနဲ့ဖြစ်ပြီးဆက်သွယ်ရေးဥပဒေပုံမှန်အပြင်တိရှိထောင်ချနိုင်တဲ့မတရားအသင်းဆက်သွယ်တဲ့ဥပဒေပုံမှန်နိုင်ငံတော်အကြီးညိုပြက်အောင်ပြုလုပ်မှုတို့နဲ့ပါတရားစွဲဆိုရာတွေလှုပ်လာခဲ့ပါတယ်။
ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းတွေကိုနားလည်နိုင်ကိုဝင်ခမောင်းတို့ပြောပြပေးသွားတာပါအခုဆက်ပြီးရုရှားတိုက်ချင်းပြစ်ထုံစမ်းသပ်အောင်မြင်တဲ့သတင်းအပအဝင်တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုပြောပြပေးကြပါမယ်ဆက်မှုထိပ်သီးနိုင်ငံ20ရဲ့ဘန်ဒါရီဝင်ကြီးများအစည်းအဝေးမှာရုရှားကိုစန့်ကျင်တဲ့အနေနဲ့အမေရိကန်နဲ့တခြားကိုယ်စားလှယ်ခံမကနေထထွက်သွား
松提供于他的马里乌波米亚，他们的使用需要过瑞士德普瑞维门代步的马弗拉迪米亚布丁啊，这些人们能把马牛家来巴黎，而年年的最低使用过瑞士德的温带麦沙，而尼亚过印的高马比亚路米亚奈尼提，顶着沙贝苏他的内苏比罗瑞士高贵文字，萨基修古古德拉布丁啊，有等阿里大爷头领表达你的，而是为为对马牛家这边的巴黎，而伊巴的马里乌波塞甘米亚。As of the family say you near ma, you going to put in a town of Shini did it down. David is in the area along with Rashaka, they by Tapi pit it down. Rashaka way with Jishokuga, Tamra Putin of Jane Jogiwadi. Rashaka, they by Tapi pit it, Crimea did any. Rashak will talk in it, you great Shivandita, Saturday night at work. Aka Jane di Mugo, they by line in a high Rashado dressy, Yak Mahabia, Mia de Amy Mude Pipari. Mario Bumuma, baby needed, you great Yatari, a Kajama Boma.现在大家所有的地上几年了吧？如果你要问这个阿维纳·维拉修卡罗，北美的一个大卫古巴斯卡里金的 humanitarian corridor 路口的，萨拉姆塞亚兰长官的布鲁内隆啊，街头来奶奶随便表述给话的。现在的格里巴卡维古登克也有没啥对手，所以一批下来你让我东边的那一张，第二年也得将那不得不要丢的把时间变啊表话的。如果我拒绝打开你那里不得路，若是阿婆妈老人家对个，别听那点开被苏木瑞唱没他那不得路丢的把时间路表到阿爸。第二年下年阿龙也抽查白山关个丽莎来那里一张，第三年也比对于我来会要十块钱没事的一张，第二年下年就马金巴的，你那个马的把时间表到。大病龙中一夜快家路没压奶奶，他好在当面大表，体验无虚的，一时地点的龙中一宿的，而且该无话拉过来看他的那张，他把那个阿奶接抱起看那没有打龙中一没有过来么看的那张就他妈个表话的，不然下来人你说真的也丢人家个，不然下个有个人我拒绝打开某个微盘表示这么些的一片，龙爷拉阿奶奶对嘛，不然下帮忙查买开的，打开也有某一个来一片表示给话的。华轩的新表马蹄顶白天马肩八个的西班牙人的男人那是在七九年六月，白大英文级的西维波马，不晓也是把我那个干过表。每个人那男人故事里边，西维看马干的脱单给娃的，不晓虽然故事里西维波马是个表女的亲妈呗，每个白大英文级见了人了，毕竟那个里的白大英文级的家，七九年白大英文级里呢，白马白龙眼仙女的西维看马干的脱单给了吧，如果我不晓得就叫木匠做。在山那头头木一只的，希望伊呢本来伊阿婆也看木一个季节，所以呢将不为人家的代表输给代表。这个阿面做也写不来，当输给代理输不了，阿是为巴比的印度尼西亚本来伊问题，是为穆拉尼印度阿的个表话的。如果我们想要追求木哈，得拍在一张没追求木片不了，买个年数的一张表在没比奶奶奶奶的个乌布的球拍木片，阿不为人家阿面表个凶杀给话的。在前边没山东鸡，三百个山寨披露的奥米的将不晓得拿不定啊表话的。买东的可能啊挂微信的，不晓得拿不了牌。不晓得家里一些偏准水，跟这个隔壁买对过天买奥山寨披露的奥米的对，这边的牛哥人那个阿皮马皮的将现在为的他里在我的拿不定啊表打给话的。三百东鸡哈，在前边被听到一记个得的没有皮皮咯，东鸡的裤子家里贴铺晒过他们的，快头别太难受。比如 American 的拉伊阿婆一起来对马婆表达话哩。纽约铁铺国对奶奶尼比亚帮手对奶同济的苦果三大俱乐部比如。南国瑞亚高手金彪用继续给的将南国瑞亚两个把米迪亚瑞马及另外所把马进亚给瓦里，伊布拉斯超人的年龄超难马头进的成绩落开了皮皮罗，而年的上下 kilometer 啊挂位 kilometer 第二的是，要开的手表当国瑞亚斯的卡表瓦里，每家的运动员比如现在开的大多比同济为他三人不比较大多了吧，就今年马虽然今年天马南国瑞亚同济现在比如胡巴斯雷进西多瓦里。 Make up Yazu Mabodu Native saying, Ya Kubina di Kayoga at the Luna. Then she said, When she thought we should be all decent, we got good and go down to she got it down. John Hopkins said, Go to Cinema Pop Ya Tawari. Make it rang yellow at Dinah Kubi Kagosi alone, Ma, Maya Chelsea Chisama Nichal there. Two babies to be your Cinema Pop Ya Taraba. Make and Dream Makubi Kusakaya to Alan Yasakuya Gaino, a clear repeated as out. Kalin Sunday at the Makuya Gaino Joma. Kubi Bushi at down. ဆွေးနွေးတွေ့ရှိရဲ့ဆိုပြီးတော့စီရင်ခံစားတင်မှာဖော်ပြထားပါတယ်။မြန်ကန်ပြည်အောင်စုမှာအများသုံးနေရာတွေမှာနှာခေါင်းဆီးမဖြစ်မနေတရားမဲဆိုတဲ့အစိုးရအမိန့်ကိုလျှော့ပေါ်ပေးလိုက်ပါတယ်။ဘတ်စတာရထားနေတဲ့ရလုံမျိုးအများနဲ့အတူခီးသွားလာရတဲ့တေယူပို့ဆောင်ရေးနေရာတွေမှာမဖြစ်မနေနှာခေါင်းဆီးတရားမဲအမိန့်မရှိတော့ပေမဲ့လေဝါရှင်တန်စီမြို့တော်ကလေးစိတ်တွေနဲ့အဝေးပြေးရထားလိုက်တွေမှာဒီ ည်ပထမပြန်ပြီးတော့လျှော့လိုက်ပါလေ။တိကျခွဲပြီးတော့စောင့်ကြည့်ခံထားရတဲ့လူလေးသန်းလောက်ကိုလည်းအပြင်ပြန်ပြီးတော့ထွက်ခွင့်ပေးလိုက်ပါလေ။အိန္ဒိယနိုင်ငံညူဒီလီမြို့မှာပြီးခဲ့တဲ့ရက်ပိုင်းတွေကိုဗစ် -19 ကရောဂါကူးစက်မှုတွေပိုတိုးလာတာကြောင့်လူတွေအပြင်ထွက်လို့ရှိရင်နှာခေါင်းဆီးမဖြစ်မနေတက်ရမယ့်ဆိုတဲ့အစီအကံကိုအိန္ဒိယရာရှိတွေကပြန်လည်ထုတ်ပြန်လိုက်ပါလေ။တိုင်းနိုင်ငံလုံးအတိုင်းအတာနဲ့ရောဂါကူးစက်သူစုစုပေါင်း53သန်းရှိသွားပြီဖြစ်ပါလေ။နှာခေါင်းဆီးမတက်ရင်ဒဏ်ရိုက်တာအပါအဝင်တင်းကျပ်တဲ့စီးမင်းတွေပြီးခဲ့တဲ့ပတ်တွေအတွင်းကပြန်လျှော့ပေးခဲ့ပြီးတော့ရပ်ပိုင်းတွေမှာပဲကိုဗစ်ကူးစက်မှုတွေတစ်လအတွင်းအများဆုံးအခြေပြောင်းရောင်းလာခဲ့ပါလေ။အခုညူဒီလီနဲ့အနီးနားဝန်းကျင်မြောက်ပိုင်းကဒေသတော်များမှာနှာခေါင်းဆီးမဖြစ်မနေတရမယ်စီကန်းကိုပြန်ပြီးတော့တင်းကျပ်နေရပါ။ဒီလိုမြန်မာကြီးအဲလစ်ဇဘက်ရဲ့96နှစ်ပြည့်အမွေနေ့အဖြစ်တော်ဝင်ဝင်စားမြင်းပြိုင်ပွဲကမြင်းပူအပုလေးနှစ်ကောင်နဲ့အမတ်တရပုံတွေကိုဖြန့်ဝေနေပါလေ။ဒီနှစ်ဇာမိုင်းမှာကိုဗစ် -19 ကရောဂါကူးစက်ခံရပြီးတော့ပြည်တွင်းကျန်းမာလာခဲ့ပြီပဲလေ။လူများမြို့ပေါ်မှာတော့ဗီမာကြီးကိုအရင်တုန်းကလိုတိတ်ပြီးတော့မတွေ့ရတော့ပါဘူး။ဒီနှစ်မှာဗီမာကြီးအဲလစ်ဇဘက်ရဲ့နန်းသက်80ပြည့်နှစ်လည်ဖြစ်တာကြောင့်သူ့ကိုဂုဏ်ပြုပြီးတော့သူ့ရဲ့ပုံစံဘာဘီကော်ပတ်ရုပ်လေးပြီးမက်တော်ကုမ္ပဏီကထုတ်လုပ်နေပါသေး။ဆင်ဆွေရဝတ်စုံဆက်လွယ်အပြားဖေးစုနဲ့တစိမ့်တွေကဗီမာကြီးရဲ့လက်ထက်ထင်းများခဲ့တဲ့မင်္ဂလာပွဲအခမ်းအနားတုန်းကဝတ်စားခဲ့တဲ့ပုံစံကိုယူပြီးတော့ပြုလုပ်ထားတာပါ။ဖခင်ဖြစ်သူဆရာပါမြောင်ဘီဂျော့ချ်ကွေလွန်ခဲ့တဲ့ဖေဖော်ဝါရီ6ရက်နေ့1952ခုနှစ်ကလေးကဗီမာကြီးအဲလစ်ဇဘက်ကနန်းမွေစက္ကန့်ခဲ့တာအခုဆိုရင်290ရှိသွားပါပြီ။ဒီတိမ်သမိုင်းမှာအရှိစားဆုံးချိနဲ့အမွေကိုစက္ကန့်နဲ့ဗီမာကြီးလည်းဖြစ်ပါတယ်။လာမည့်ဂျွန်လဗီမာကြီးရဲ့နန်းသက်90ဖလက်တီနိုင်ရတုအခမ်းအနားတွင်မတိုင်ခင်သူ့ပုံစံတူဘာဗီရုပ်လီတွေကိုလန်ဒန်က Harrods, Selfridges နဲ့ Hemsley စတိုးဆိုင်တွေမှာကြိုတင်ရောင်းချသွားမှလည်းဖြစ်ပါတယ်ရှင်။
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမိုက်အီတန်စင်ကစူးစီးတင်ဆက်ပေးခဲ့တာပါ View American အတန်လွဲ့အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်တန်လိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်အခုဆက်ပြီးတော့စနေညရဲ့နောက်ဆုံးရသတင်းကြေတုပ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်ယူကရိန်းနိုင်ငံမှာရုရှားတပ်တွေဝိုင်းထားတဲ့ Mariupol မြို့ရဲကနေအရက်သားတွေကိုဒီကနေ့ကယ်ထုတ်ဖို့လုပ်နေပါတယ်။အစောပိုင်းကကြိုးစားခဲ့တဲ့ကယ်ဆယ်ရေးအစီအစဉ်တွေကိုရုရှားစစ်တပ်ကနှောက်ယှက်ဟန်တားခဲ့တာကြောင့်မအောင်မမြင်ဖြစ်နေကြတာပါ။ဒီတော့တွင်မှာပဲပြင်သစ်နဲ့ဂျာမနီနိုင်ငံတွေဟာရုရှားနိုင်ငံကိုဒေါ်လာတန်300နီးပါးတန်ကြေးရှိတဲ့စစ်ဘက်3ပစ္စည်းကိရိယာတွေရောင်းချခဲ့ပြီးအဲ့ဒါတွေကိုအခုယူကရိန်းစစ်ပွဲမှာအသုံးပြုနိုင်ပွဲရှိတယ်လို့ဥရောပကော်မရှင်ရဲ့အချက်အလက်တွေကိုကိုးကားပြီးဗြိတိန်တို့ The Telegraph သတင်းစာအထူးတည်သက်သတင်းတပုတ်မှဖော်ပြထားပါတယ်။ရုရှားနိုင်ငံရဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့ပတ်သက်ပြီးသတင်းမှဖြန့်ချည်ရဲဆိုတဲ့စွပ်စွဲချက်နဲ့ထင်ရှားတဲ့ရုရှားအတိုက်ခံတအူးကိုအာဏာပိုင်တွေကတောက်ကြနေမှာဖမ်းဆီးခဲ့ပြီးအမှုဖွင့်ပြီးတော့ယမန်ယူချုပ်ထားလိုက်တယ်လို့ AP သတင်းတပုတ်မှရေးသားထားပါတယ်။ဗလာဒီမီယာခါရာမူဇာဂျူနီယာကိုဂျွန်လ12ရက်နေ့အထိချုပ်ထားဖို့မော်စကိုမြို့တရားရုံးတစ်ခုကညွှန်ကြားထားခဲ့ပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခတ်တဲ့အပေါ်ပြစ်ကျင်ဝေဖန်သူတွေကိုရုရှားအာဏာပိုင်တွေကအပြင်းအထန်နှိမ်နင်းနေတာမှာအစိုးရကိုအပြင်းအထန်ဝေဖန်လေးရှိတဲ့ထင်ရှားသူနှစ်ဦးလည်းပါလာတာပါ။ ဆက်တာကအနာသိမ်းယူခဲ့တဲ့2024ဖေဖော်ဝါရီလတရနေ့ကနေဒီနှစ်ဧပြီလ22ရက်နေ့အထိဆိုရင်မြန်မာနိုင်ငံတော်ဝန်စစ်ကောင်စီလက်ချက်ကြောင့်မြို့မြို့နဲ့တည်ဆောင်သူအရေအတွက်1900ရာရှစ်ဆယ်နှစ်ယောက်ရှိပြီလို့ ဒီနေ့ညစနေကနေ7:00နာရီမှာတက်လှည့်ပြန်နာစင်နိုင်ပါတယ်။ဖီယိုကိုနားတော်တာဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပြည့်ရနေတဲ့ခတ်သိမ်းကြီးနေပြီးတော့လူရဆန္ဒပြေဝကြပါသေးရှင်။
This program has come to you from the Voice of America, Washington.